Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါခင်ဗျာ view American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ28ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစီအစဉ်ပထမပိုင်းနာယူဘက်ကို radio ကနေ line 2 meter 40 30နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအိလုံးစာအစီအစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူမျိုးဆွေရုပ်တံ line view နေမှာပိုင်း internet ဆာမျက်နှာနဲ့ Facebook YouTube ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်စီသူကတောင်းယူတင်ဆက်သွားမှာပါခင်ဗျာ
ဟီမဲမြို့တော်စိတ်ကန်းကိုအစ္စရေးကတိုက်ခိုက်ခဲ့ရမှာ WHO အကြီးအကဲရှိရာအနီးမှာပါကြားရပောက်ကွဲခဲ့ပါတယ်။ဖြုတ်ချခံရတဲ့အာဆတ်အစိုးရကို၆ခန်းတဲ့သူစစ်သွေးကြွတွေကိုစီးရီးယားအာဏာပိုင်တွေကစတင်ရှင်းလင်းနေပါတယ်။အင်ညာနိုင်ငံမှာစစ်ဘွားပြုတ်ပြင်းပြောင်းလဲမှုတွေဥဆောင်ပြုလုပ်ခဲ့သူဝန်ကြီးချုပ်မိုဟာမက်စင်ဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီ
။အဲ့ဒီလိုထိတ်တန်းရောက်နေတဲ့သတင်းတွေနဲ့အတူ2024ခုနှစ်အတွင်းထူးခြားဆန်းပြားတဲ့သတင်းတွေစုစည်းထားတဲ့အထူးအစီအစဉ်ကိုလည်းတင်ဆက်သွားပါမယ်။ဒါအပြင်အပတ်စဉ်တင်ဆက်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်သတင်းလွှာနဲ့ကျမ်းမာရေးအစီအစဉ်တို့ကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
။ရီမင်ကဟူဒီတပုံတွေတင်ထားတဲ့ဆာနာမျိုးတော်နဲ့ရီမင်စိတ်ကန်းတွေကိုပြစ်မှတ်ထားပြီးချက်စပရင်းနေမှာအစ္စရေးကတိုက်ခတ်ရမှာဆာနာလေးစိမ်းမှာလင်းမော်တက်ဖို့လုပ်နေတဲ့ WHO အကြီးအကဲရှိရာနေရာနားမှာပါထိမှန်ခဲ့ပါတယ်။WHO အကြီးအကဲ Tedros Ghebreyesus ကသူနဲ့မီတာအနည်းငယ်အကွာမှာကြက်ရောက်ပောက်ကွဲမှုဖြစ်ခဲ့ပြီးလင်းမူရန်တူဒဏ်ရာရသလိုလေကြောင်းထိ ंछ ုပ်ရင်မျောစင်းလင်းမောတက်မဲ့ခီးတဲ့ထွက်ခွာရနေရာနဲ့လင်းပြေးလန်းပျက်စီးသွားခဲ့တယ်လို့လူမှုမီဒီယာမှာရေးပါတယ်။ဒါပေမဲ့တခြားကုလဝန်ထမ်းတွေတော့ထိခိုက်မှုမရှိဘူးလို့ပြောပါတယ်။ဘသူပြစ်ခတ်တယ်ဆိုတာကိုတော့ဖော်မပြပါဘူး။ဟူသီတွေကအန်ရအချက်ပိအိုရော်တွေစတင်တက်ဆင်ခဲ့ပြီးတဲ့နောက်မှာအစ္စရေးကတိုက်ခိုက်တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့ဟာဟူသီတွေအုံပြုနေတဲ့ရှာနာနိုင်ငံတကာလေဆိပ်ကသူတို့ရဲ့အခြေခံဆောက်အုံတွေအပြင်အီရန်စီကလက်နက်တွေခိုးသွင်းဖို့နဲ့အီရန်အကြီးအကဲအရာရှိတွေယီမင်ကိုဝင်လာလေ့ရှိတဲ့ဟိုရီဒါအက်ဆလစ်နဲ့ရတ်ကန်တစ်မျိုးတွေကစိတ်ကန်းတွေနဲ့ဒဏ်ပေးဆိုင်တွေကိုတိုက်ခိုက်တယ်လို့ပြောပါတယ်ဖြုတ်ချခံရတဲ့အာဆတ်ဆွေကိုထောက်ခံတဲ့စစ်သွေးကြော်တွေကိုစီးရီးယားအာဏာပိုင်အသစ်တွေကချက်တရင်းတွေမှာစတင်ရှင်းလင်းနေပါပြီစီးရီးယားနောက်ပိုင်းကတာတော့စပင်းနဲ့မဦးစားပေးရှင်းလင်းနေတာဖြစ်ပြီးစစ်သွေးကြွအဖွဲ့ဝင်တို့အသက်ခံရတယ်လို့သတင်းတွေမှာဖော်ပြပါတယ်။ရှီးရက်ကိုအခုထိန်းချုပ်ထားတဲ့တပုံအဖွဲ့ကအဖွဲ့ဝင်14ဦးကိုအာဆက်လွန်လာသူတွေကတပ်ဖြတ်ခဲ့တဲ့နောက်တနေ့မှာအခုလိုရှင်းလင်းစတင်တာပါ။ရှီးရက်ပြည်တဲ့ဝင်ကြီးအစ်တစ်ကတော့ဒဏ်ဟာချုံခိုတိုက်ခိုက်ခံရတာဖြစ်ပြီး10ဦးလက်ဒဏ်ရာရကြောင်းနဲ့ရှီးရက်လုံခြုံရေးကိုထိပါသူဘသူကိုမဆိုနှိမ်နှင်းမယ်လို့ Telegram လူမှုကွန်ရက်မှာရေးပါတယ်။ရှီးရက်လူခွင့်အဆောင်ကြီးအဖွဲ့ကတော့ရှီးရက်ကနာမည်ဆိုးနဲ့ကြော်ကြတဲ့ရှင်နာရာအချင်းတောင်မှာခုမြတ်မိတ်တွေထုတ်ပြန်ခဲ့တဲ့အာဆတ်ဆူရောက်ဖွဲ့ကအရာရှိဟောင်းတွေကိုဖမ်းဖို့အတွက်ကြိုးစားချိန်မှာတိုက်ခိုက်ခံရတာလို့ပြောပါတယ်။တချိန်ထဲမှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲဖီလီပူဂရန်ဒေးကစီးရီးယားကနေထွက်ပြေးခဲ့တဲ့ဒုက္ခသည်9000ကျော်ကလွန်ခဲ့တဲ့သတင်း3ဖက်အတွင်းမှာပဲနိုင်ငံတဲကိုပြန်ပြီးဝင်လာနေကြကြောင်းနဲ့ပြန်လာသူတွေတဖြည်းဖြည်းများလာပြီးဘီလို့ချက်တဲ့ရင်းနေမှာပြောပါတယ်။ဒီသတင်းဖတ်တဲ့မြေထဲပင်လဲနိုင်ငံတကာရေးပြင်းမှာသူတို့ကုမ္ပဏီရဲ့ကုန်တင်သင်္ဘောတစ်စင်းအကြမ်းဖက်သမားတွေတိုက်ခိုက်တာခံခဲ့ရတယ်လို့ရုရှားအစိုးရပိုင်း Oberon Logistica ကုမ္ပဏီကပြောပါတယ်။ Saint Petersburg ကနေ Vladivostok ကိုသွားမဲ့သူတို့ရဲ့ Asia Major သင်္ဘောဒီဇင်ဘာ23ရက်နေ့ကတိုက်ခိုက်ခံရတာဖြစ်ကြောင်းပြောပေမဲ့ဘယ်သူလက်ချက်ဖြစ်နိုင်လဲဆိုတာကိုတော့ထုတ်မပြောပါဘူး။သူတို့ရဲ့ကုန်သင်္ဘောကနေတနင်္လာနေ့ကအကူအညီတောင်းခံခဲ့တာတွေ့ရပြီးအင်္ဂါနေ့အစောပိုင်းမှာတော့စပိန်ကမ်းလွန်ကနိုင်ငံတကာရေးပိုင်တဲ့ထဲနစ်မြုပ်သွားခဲ့တာဖြစ်ပါတယ်။ရုရှားကာဝေးဝန်ကြီးဌာနပိုင်းကုမ္ပဏီကတော့ဒီသင်္ဘောဟာမနစ်မြုပ်ခင်မှာဇက်တိုက်ပောက်ကွဲမှု3ချိန်ဖြစ်ပွားတယ်လို့ပြောပါတယ်။ဒါပေမဲ့သူတို့သင်္ဘောအကြမ်းဖက်တိုက်ခိုက်မှုခံရတာနဲ့ပတ်သက်တဲ့အထောက်အထားတစ်စုံတစ်ရာကိုတော့ထုတ်မပြောပါဘူး။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနဖြစ်ရဆုံဆိုင်ဌာနကတော့ဒီသင်္ဘောဟာအင်ဂျင်ကမ်းကနေပောက်ကွဲမှုဖြစ်ပွားခဲ့ပြီးတဲ့နောက်နစ်မြုပ်တာလို့ပြောပါတယ်။
ဒီ American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 32 kHz 6153ညနဲ့40 kHz 0933ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ဒီ American တန်ကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ India နိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုနဲ့ American နဲ့တောင်ပိုင်းမှာ nuclear သဘောတူညီချက်ရေးဆွဲခဲ့သူအသက်92နှစ်ရှိပြီဖြစ်တဲ့ India ဝန်ကြီးချုပ် Hong Manmohan Singh ကြေပင်းနေကကွယ်လွန်သွားပါပြီ။တကြီးယောဂါကြောင့်ဆေးကုသမှုခံရသူဝန်ကြီးချုပ် Hong ဟာကြေပင်းညံတွေကနေမှာရုတ်တရက်တတိလစ်သွားခဲ့တာကြောင့် New Delhi က All India စစ်သိပ္ပံမှာလက်ခံကုသပေးခဲ့ရတယ်လို့ဆေးရုံကကြေညာချက်ထုတ်ပြန်ပါတယ်။ Manmohan Singh ဟာ India နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တဲ့ဆန်နှစ်ကြာတက်တန်းအကြဆုံးတာဝန်ထမ်းဆောင်ခဲ့သူသူဖြစ်တယ်လို့တကြည်ပြီးဂုံတိတ်ခါရှိသူတဦးဖြစ်နေထင်ရှားပါတယ်။သူကလှုပ်ကြံခန်းတဲ့ဝန်ကြီးချုပ် Rajiv Gandhi ရဲ့ဇနီးစိုးရဂန်ဒီရဲ့နေရာမှာအစားထိုးတာဝန်ယူဖို့2004ခုနှစ်မှာရွေးချယ်ခန့်အပ်တာခံခဲ့ရပါတယ်။ဝန်ကြီးချုပ်ဂျာရူကလည်းအနားယူခဲ့တဲ့နောက်ပိုင်းသူကမထင်မရှားနေထိုင်သွားခဲ့သူဖြစ်ပါတယ်။အချင်းကျခန့်ရတဲ့ဝန်ကြီးချုပ် Hong Imran Khan ကိုထောက်ခံသူအယောက်60ကိုပါကစ္စတန်စစ်ခုံရုံးကကျေစပရင်းနေမှာနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။စစ်တပ်အဆောက်အဦတွေကိုတိုက်ခိုက်တယ်လို့ဆွဆွဲပြီးထောင်နဲ့နှစ်နှစ်ကနေ10နှစ်အထိပြစ်ဒဏ်တွေချမှတ်တာဖြစ်ပါတယ်။ဒီထက်မှအသက်82နှစ်အရွယ်ဝန်ကြီးချုပ်ဟောင်းရဲ့တူဖြစ်သူအပြင်စစ်တပ်ရရှိဟောင်းနှုတ်လဲပါတယ်လို့ပါကစ္စတန်စစ်တပ်သတင်းမှာဖော်ပြပါတယ်။ခန်းကိုအဂရီလိုက်စားမှုနိုင်ငံတော်အချင်းချင်းပြစ်အောင်လုပ်မှုနဲ့စစ်တပ်ပေါ်မှာရန်ပြုအကြမ်းဖက်မှုအပါအဝင်ဆွဲချက်အများပြားနဲ့2023ဩဂတ်လကလေးကအကျဉ်းချထားတာပါ။ခန်းမြက်PDI ပါတီကအဖွဲ့ဝင်25ယောက်ကိုလည်းအလားတူဆွဲချက်တင်နဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာစစ်ခုံရုံးကပြစ်ဒဏ်ချတာဖြစ်ပါတယ်။ခန်းကိုထောက်ခံသူတွေက2023မေလတနိုင်ငံလုံးတိုင်းတန်တဲ့လူမှုဆန္ဒပြပွဲတွေလုပ်ရမှာစစ်တပ်အဆောက်အဦအများပြားကိုဝင်ရောက်စီးနှင်းခဲ့ကြအောင်ဆွဆွဲထားတာဖြစ်ပါတယ်။ PDI ပါတီကတော့စစ်တပ်ရဲ့လူမှုမျက်ကွယ်တရားရှင်မှုကိုလက်မခံပယ်ချပါတယ်။ American ကတော့လွတ်လပ်မျှတတဲ့တရားရှင်မှုလုပ်ဖို့တိုက်တွန်းနေတာပါ။လုံးကနေ20ကအိန္ဒိယသမုဒ္ဒရာဆူနာမီရေလိုင်းတံခံရပြီးအသက်ဆုံးပါခဲ့ရတဲ့လူပေါင်း23,000လောက်တဲ့အောက်မေ့ပွဲအခမ်းအနားတွေကိုအင်ဒိုနီးရှားထိုင်းအိန္ဒိယနဲ့သရီလင်္ကာနိုင်ငံတွေမှာချက်တပင်းတွေကကျင်းပပါတယ်။ကမ္ဘာသမဲမှာအဆိုးအဆုံးသဘောဝဘေးဒဏ်တစ်ခုဖြစ်မှတ်တမ်းတင်ခဲ့ရတဲ့ဆူနာမီဒဏ်ကိုခံရတဲ့အင်ဒိုနီးရှားနိုင်ငံအာရှပြည်နယ်ကလူပေါင်း14,000ကျော်ကိုမြှုပ်နှံထားတဲ့ဦးလီရေဟိုးရွာမှာလူမှုစုဝေးပြီးအောက်မေ့ပွဲအခမ်းအနားကျင်းပပါတယ်။အင်ဒိုနီးရှားရဲ့မြောက်ဘက်အစံဆုံးဘန္ဒာအာချဲပြည်နယ်ကပြန်ကုတသမတ်ငရင်နဲ့အတူဆူနာမီရေလိုင်းတံအဆိုးအဝါဆုံးခံရတာပါ။အခုတော့ကမ်းခြေတလျှောက်ဆူနာမီသတိပေးစနစ်တွေတပ်ဆင်ထားပြီးဖြစ်ပါတယ်။ထိုင်းနိုင်ငံမှာလည်းဖမ်းကပြည်နယ်ကတငါရွာလေးဖြစ်တဲ့ဘန်နမ်ခမ်းမှာဆူနာမီဒဏ်ခံပြီးတေဆုံးရသူတွေအတွက်အောက်မေ့ပွဲအခမ်းအနားကျင်းပပါတယ်။ထိုင်းမှာတေဆုံးရသူ8,000ကျော်ရှိပါတယ်။အိန္ဒိယနိုင်ငံတနာတမီနာဒူးပြည်နယ်ကမရီနာကမ်းခြေမှာလည်းရာနဲ့ချီဆူဝဲပြီးအောက်မေပွဲအခမ်းအနားကိုကျင်းပခဲ့ကြတာပ
ါ။နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီဇင်ဘာလ28ရက်တောက်ကြောင်မနက်ခင်း VOA စီစဉ်တွေကိုမနက်6နာရီကနေ9နာရီအထိတင်ဆက်ပေးနေပါတယ်။ကျွန်တော် VOA ကတင်ဆက်နေတဲ့စီစဉ်တွေကို VOA ရဲ့ Internet Seminarwww.news.com မှာတော့ချိန်မျိုးတော့ရောက်ကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube ကနေလည်းဗီဒီယိုတွေ၊ရုပ်သံတွေ၊စာသားတွေကိုဝင်ရောက်ဖတ်ရှုကြည့်ရှုနိုင်ကြပါတယ်။တောင်ကြန်ဒီတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေမတင်ဆက်ခင်ခုရင်ဆုံးတော့နှစ်ကုန်အထူးစီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်။2024ခုနှစ်အတွင်းကမ္ဘာတစ်လွှားဖြစ်ပျက်ခဲ့တဲ့သတင်းတွေကတမှုထူးခြားတဲ့သတင်းလေးတွေကိုကိုငင်းချမ်းနဲ့မတ်မရသဇင်အောင်တို့ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံမြူးနိခ်မြို့မှာစန္ဒယားကြီးတလုံးကိုလေထဲမှာဒေါင်လိုက်ထောင်ပြီးတော့တီးပြနေပါတယ်။အမြင့်ပေ30ကျော်လေထဲမှာဒေါင်လိုက်ထောင်ထားတဲ့စန္ဒယားကြီးကိုလေထဲမှာပဲဆစ်လူမျိုးစန္ဒယားပညာရှင်အယ်လန်အော့ရှ်ကဒေါင်လိုက်လိုက်တီးခဲ့တာပါ။အခုလိုဖြောပြီးမှုတွေမှာစောင်းရံတီးရဲ့နေတာအတူဆုံးနေဖြစ်တဲ့ဒီဇင်ဘာ22ရက်နေ့တွင်ရည်ရွယ်ဖန်တီးထားတဲ့သချင်းကိုတီးပြခဲ့တာဖြစ်ပြီးတော့Piano Vertical လို့ခေါ်တဲ့ဆန်နီယန်ဒေါင်လိုက်တီးပြတဲ့အမှုပညာပြခွဲရဲ့အစိပ်ပိုင်းလေးဖြစ်ပါတယ်။သူရဲ့နေ့စဉ်ဖြောပြမှုတွေမှာပတ်ဝန်းကျင်ကလေသံတွေ၊နှင်းမိုးနဲ့ရေခဲသံတွေကိုလိုက်ပြီးတော့ဆန်နီယန်အသံတွေကိုနေ့စဉ်နေနေစီပြောင်းပြီးတော့တီးခဲ့တယ်လို့ Roche ကပြောပါတယ်။နားထောင်နေသူတွေအနေနဲ့လည်းအေးဆက်နေတဲ့ဆောင်းရာသီမနက်ခင်းပိုင်းတွေမှာနားထောင်ရတာကြောင့် အနွေးတွေတွေကိုအထက်ထက်ဝတ်ထားရပါတယ်။မြေနဲ့ပြောင်းလဲနေတဲ့သဘာဝပတ်ဝန်းကျင်အတန်တွေကိုနားဆင်စီချင်တာကြောင့်အခုလိုဒေါင်လိုက်ဆန်နီယာတီးဖို့အကြံဉာဏ်ရခဲ့တာလို့ရော့ရှ်ကပြောပါတယ်။သူကဆောင်းရာသီရဲ့နေ့တာအတူဆုံးနေ့ကနေနွေရာသီရဲ့နေ့တာအရှည်ဆုံးနေ့အထိ182ရက်ကြာမနေ့တိုင်းနေမထွက်ခင်အခုလိုဖြောပြဖို့စီစဉ်ထားပါတယ်။နောက်ဆုံးမှာတော့အခုလိုနေ့စဉ်ပြောင်းလဲသွားတဲ့တီးဂီတာအတန်တွေကိုဆွစ်ဇာလန်နိုင်ငံမှာပွဲကျင်းပတင်ဆက်ဖို့ရှိပါတယ်ရှင်။
ဂျပန်နိုင်ငံမှာနှစ်ပေါင်း1250ကျော်အတွင်းအမျိုးသမီးတွေပထမဆုံးအကြိမ်ပါဝင်ဆင်နွှဲတဲ့ကိုလုံးဒီပွဲတော်ကိုဖျားကြောင်တစ်ခုမှကျင်းပခဲ့ပါတယ်။ဒါဟာလည်းဂျပန်နိုင်ငံအတွင်းကြားမဒန်းတူညီမျှရေးနဲ့အမျိုးသမီးတွေပါဝင်ခွင့်နဲ့ပတ်သက်ပြီးပြောင်းလဲလာကြတဲ့အမြင်တွေကိုထင်ဟပ်နေတာပါ။ဂျပန်နိုင်ငံအလယ်ပိုင်းမှာရှိတဲ့ကိုနိုမီယာဖျားကြောင်မှကျင်းပတဲ့ဒီပွဲမှာအမျိုးသမီးအဖွဲ့5ဖွဲ့ပါဝင်ဆင်နွှဲခဲ့တာဖြစ်ပြီးကိုလုံးဒီပွဲတော်လို့နာမည်ပေးထားပေမဲ့အမျိုးသမီးတွေကရိုးရာဝတ်စုံတွေဝတ်ဆင်ထားပြီးအမျိုးသားတွေကတော့နိုင်ငံပိုင်းလေးတွေပဲဝတ်ဆင်ထားတာပါဒီပွဲတော်မှာအမျိုးသမီးတွေအနေနဲ့ဝါပင်တွေကိုထမ်းလာပြီးဖျားเจ้าကိုလှူဒန်းခဲ့ပါတယ်အမျိုးသမီးတွေပါဝင်ခွင့်ကိုပိတ်ပင်ထားတာမရှိပေမဲ့လည်းသူတို့မပါဝင်တာကိုပဲဂျပန်လူအတိုင်းဝိုင်းကလက်ခံထားတာပါအမျိုးသမီးတွေအနေနဲ့ပွဲတော်ရဲ့အဓိကအစိတ်ပိုင်းတစ်ခုဖြစ်တဲ့တယောက်နဲ့တယောက်တွန်းတွန်းတိုက်တိုက်လှုပ်ပြီးမကောင်းဆိုးဝါးတွေကိုမောင်းထုတ်တဲ့ပွဲမှာတော့ပါဝင်ခဲ့တာမရှိပါဘူးအဲ့ဒီအပိုင်းကတော့အမျိုးသမီးတွေအနေနဲ့ပါဝင်ဖို့ခက်ခဲမယ်လို့အဲ့ဒီဖခင်เจ้าကဘုန်းကြီးတပါးကပြောပါတယ်ခင်ဗျာ
ကိုဆိုဗိုနိုင်ငံကကြက်အမဲတမျိုးကတော့ထူးခြားတဲ့တွန်တန်เจ้าနာမည်ကြီးလူကြိုက်များနေပါတယ်ဒီကဘာလုံးကကြက်တွေတွန်တန်နဲ့မတူဘဲနဲ့ဒီကြက်အမဲရဲ့တွန်တန်ဟာ TV ဆက်တန်လို့ white noise အတန်လို့ဖြစ်နေတာပါ Kosovo long crow လို့နာမည်ပေးထားတဲ့ဒီကြက်ဟာမရက်မနာစက္ကန့်20အနည်းစက္ကန့်60လောက်ထိဒီတန်မျိုးနဲ့တွန်နိုင်ပါတယ်တခြားကြက်မဲမျိုးတွေကတော့2စက္ကန့်5စက္ကန့်နဲ့8စက္ကန့်လောက်ထိပဲတွန်နိုင်တာပါဒါမျိုးမွေးတာဟာဝါသနာထက်ပိုပါတယ်လို့ဒီကြက်မျိုးကိုမွေးထားသူ Favzi Aliu ကပြောပါတယ်2014ခုနှစ်မှာကြက်မျိုးစံနှုန်းသတ်မှတ်ရေးဥရောပကော်မတီကကိုဆိုဗိုလွန်ခရိုဝါကိုကြက်မျိုးတစ်မျိုးအဖြစ်သတ်မှတ်ခဲ့ပါတယ်သူမွေးထားတဲ့ကြက်မျိုးတွေဟာဒေသတွေမှာပဲရနိုင်တဲ့ကြက်မျိုးတွေဖြစ်တယ်လို့ကိုဆိုဗိုနိုင်ငံမျိုးတော်ပရက်စတီနာကကြက်မွေးမြူသူ Favzi Aliu ကပြောပါတယ်။ဒါကြောင့်မို့လို့တခြားကြက်မျိုးတွေထဲအခုလိုထူးခြားတဲ့အတန်ရှိတဲ့ကြက်မျိုးကိုပို့သဘောကျတယ်လို့လည်းသူကပြောပါတယ်ရှင
်။အမျိုးသမီးတွေဓမ္မတာလာတဲ့အခါခံစားရတဲ့နာကျင်မှုဝေဒနာတွေကိုအမျိုးသားတွေစာနာနားလည်တက်စေဖို့စမ်းသပ်လို့ရတဲ့ဆက်တမျိုးကိုဂျပန်နိုင်ငံမှာတည်ထွင်ထားပါတယ်။နိုင်ငံတကာအမျိုးသမီးများနေ့မရောက်ခင်ကျင်းပတဲ့ပွဲတစ်ခုမှာဂျပန်ဆက်သွယ်ရေးကုမ္ပဏီတစ်ခုကအမျိုးသားဝန်ထမ်းတွေအနေနဲ့ PDO Night ဆက်ကလေးဘိုက်အောင်နာတက်ဆင်ထားပြီးဓမ္မတာလာတဲ့အခါနာကျင်တဲ့ဝေဒနာတွေကိုစမ်းသပ်ခံစားခဲ့တာပါဒီဆက်ကလေးရဲ့ခလုတ်ကိုနှိပ်လိုက်တာနဲ့ရက်စစ်လှိုင်းကလေးတွေထုတ်လုပ်ပေးပြီးတော့ဘိုက်အောက်ကကြွက်သားတွေကိုနာစေတာပါဒီစမ်းသပ်မှုတွေမှာအမျိုးသားတအူးဟာနာကျင်တဲ့အတွက်လူခွေကြသွားခဲ့ရပြီးတချို့တွေကတော့အမျိုးသမီးတွေလားစင်ခံစားရတဲ့နာကျင်မှုအပေါ်အံ့ဩရတဲ့အကြောင်းလည်းပြောပါတယ်နာရာအမျိုးသမီးတက္ကသိုလ်ကသူတေတီတူကအစာပြိုးတီထွင်ခဲ့တာဖြစ်ပြီးတော့အိုဆာကာဟီကူဆူးတီထွင်တဲ့ကုမ္ပဏီတစ်ခုနဲ့ပူးပေါင်းပြီး2019ခုနှစ်ကတည်းကစတင်ထုတ်လုပ်ခဲ့တာပါ2023ခုနှစ်ကတည်းကလည်းအစိုးရနဲ့ပုပ်ပလီကကုမ္ပဏီအခု40လောက်ကိုတင်နှံပေးခဲ့ပြီးလူငယ်တွေကိုလည်းကျောင်းတွေမှာအခြေခံလိင်ပညာပေးအစီအစဉ်တွေကိုတင်ကြားတာတွေလည်းလုပ်တဲ့အကြောင်းအိုဆာကာဟီကူကုမ္ပဏီကပြောပါတယ
်ခွေးရှင်နိုင်ငံသူဖလန်တီနာကာဖူလာဟာရေခဲပြင်ရောက်မီတာအနည်း140အထိဘာအထောက်အကူမှမပါဘဲအလွတ်ရေငုပ်ပြီးဂန်နက်စ်ကပတ်မှတ်တမ်းစံချိန်တင်လိုက်ပါတယ်ရေရပြားတစ်ခုပဲခြေထောက်မှာတက်ဆင်ထားပြီးတော့အောက်ဆီဂျင်မှုမပါဘဲအေးဆက်နေတဲ့အီတလီအယ်ပစ်တောင်တန်းတွေပေါ်ကလာဂူဒီအန်ရက်ဆာဗာရေကန်ကြီးရဲ့အောက်ခြေကိုငုတ်ခဲ့တာပါသူရေငုတ်တဲ့အချိန်မှာရေရဲ့အပူချိန်က3ဒီဂရီဆယ်ဆီယပ်စ်ပဲရှိပြီးတော့နှင်းတွေလည်းကျနေပါတယ်ရေငုတ်ချိန်1မိနစ်40စက္ကန့်ကြာခဲ့ပြီးတော့သူ့ရဲ့နှလုံးခုန်နှုန်းက1မိနစ်ကိုအချက်90အထိရောကျသွားခဲ့တာပါသူဟာ2019ခုနှစ်ကဂျပန်နိုင်ငံသူယာစုကိုအိုဇီကီက126မီတာရေငုပ်ပြီးတင်ထားတဲ့စံချိန်ကိုချိုးလိုက်နိုင်တာပါ။နောက်ရက်မှာပဲရေရဲနှစ်ခုနဲ့အနက်မီတာ80ကျော်အလွတ်ရေငုပ်ပြီးတော့စံချိန်တင်ခဲ့ပါရယ်။ဆာဗီးယားနိုင်ငံဘဲလ်ဂရိတ်မြို့တော်မှာဇူလိုင်လတုန်းကကျင်းပတဲ့ကမ္ဘာအလွတ်ရေငုပ်ပြိုင်ပွဲမှာလည်းသူကဝင်ရောက်ပြီးတော့ယှဉ်ပြိုင်ခဲ့ပါရယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့မှာအများပြည်သူသုံးအိမ်သားတွေကိုလဲပတ်နိုင်တဲ့ခီးသွွားအစီအစဉ်တစ်ခုကိုစတင်လိုက်ပါတယ်။ ဒါရီအားလုံးကိုကြည့်ဖို့အတွက်အချိန်နှစ်နာရီပေးရမှာဖြစ်ပြီးတော့ဒိုဂျိုမြို့ရှင်ဘူယာရဲကွပ်အတွင်းမှာရှိတဲ့ခိရှိပြေအိမ်သား16ခုအနက်9ခုကိုလိုက်ပြပေးမှာပါ။အဲ့ဒီအတွက်ကုန်ကြဈေးကတော့ဂျပန်ယန်ငွေ4950အမေရိကန်ဒေါ်လာနဲ့ဆိုရင်32ဒေါ်လာကျော်ကျသင့်မှာပါ။ဂျပန်နိုင်ငံကအများပြည်သူသုံးအိမ်သားတွေဟာအင်မတန်မှတန်ရှင်းပြီးလုံခြုံမှုရှိတဲ့အတွက်သွားရောက်လဲပတ်ကြီးရှုရတာစိတ်ချမ်းသာတဲ့အကြောင်းပြင်သစ်နိုင်ငံကကဘာလှည့်ခီးသွားတအူးကပြောပါရယ်အမေရိကန်နဲ့ပြင်သစ်နိုင်ငံတွေမှာဆိုရင်တော့အများပြည်သူသုံးအိမ်သားတွေဟာတန်ရှင်းမှုအားနည်းတာကြောင့်မသွားပြတဲ့အကြောင်းဒီခီးသွားကပဲပြောပါရယ်အများပြည်သူသုံးအိမ်သားလို့ကြားလိုက်တာနဲ့ညစ်ပတ်နှံစော်ပြီးမဲမောင်ကြောက်เสียကောင်းတဲ့နေရာအဖြစ်ပဲစိတ်ထဲမြင်တတ်ကြတာမို့လို့အခုလိုအိမ်သားတွေဟာကဘာလှည့်ခီးသွားတွေတကူးတကလာကြည့်ရတဲ့နေရာတွေဖြစ်လာတာပါဒီအိမ်သား18လုံးဟာဆိုရင်ဖြင့်နီပွန်ဖောင်ဒေးရှင်းရဲ့ထောက်ပံ့မှုနဲ့တည်ဆောက်ထားတာဖြစ်ပြီးအများပြည်သူအလွယ်တကူသုံးနိုင်ဖို့နဲ့အမှုပညာလက်ရမြောက်ဖို့ဦးစားပေးဖန်တီးထားပါတယ်။ဂျပန်နိုင်ငံကထုတ်လုပ်တဲ့တိုတိုအိမ်သားဘိုးတိုင်းတွေဟာလည်းမျိုးစုံအသုံးပြုလို့ရတဲ့ပစ္စည်းလေးတွေပါဝင်တာကြောင့်အမေရိကန်ကတ်တွန်းဇာတ်လမ်းတွေမှာတော့လူကူးတကတင်ဆက်ပြသရတဲ့အခြေအနေထိရောက်နေပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံရွေးကောက်ပွဲရှုံးနိမ့်တဲ့အချိန်ကြီးအများဆုံးလူတစ်ယောက်ဟာနောက်ထပ်ရွေးကောက်ပွဲတွေမှာထပ်ပြိုင်မှုရှိနေပါတယ်။အသက်65နှစ်အရွယ်တာယာပြင်ဆိုင်ပိုင်ဆင်တူဖြစ်တဲ့ K. Padmarajan ဟာရွေးကောက်ပွဲ238ကြိမ်ရှုံးနိမ့်ထားပြီးတော့အိန္ဒိယနိုင်ငံမှာရွေးကောက်ပွဲအချိန်ကြီးအများဆုံးရှုံးနိမ့်သူဖြစ်စံချိန်တင်ထားပါတယ်။သူရဲ့ဇာတိတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့သမီနာဒူပြည်နယ်မတားမြို့မှာနေထိုင်ပြီးတော့1988ခုနှစ်ခရီးကသူကရွေးကောက်ပွဲဝင်ခဲ့တာပါ။သူရွေးကောက်ပွဲကိုဝင်ပြိုင်နိုင်လူတွေကလှောင်ပြောင်ကြပြီးမယ်။သူကတော့တာမန်လူတွေလည်းပါဝင်ရှင်းပြိုင်နိုင်တယ်ဆိုတာပြချင်တာကြောင့်လို့ပြောပါရယ်။သူအနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ပြိုင်နေတာမဟုတ်ပဲရှုံးကျင်လို့ပြိုင်နေတာဖြစ်တဲ့အကြောင်းနဲ့ရှုံးရတာကိုပြောတဲ့အကြောင်းနဲ့ပြောပါရယ်။ဒီနေ့တဲ့ April 19မှာကျင်းပခဲ့တဲ့သတင်း6ပတ်ကြာရွေးကောက်ပွဲမှာလေသမီနာဒူပြည်နယ်ဓမ္မပူရီမြို့နယ်မှာဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ရွေးကောက်ပွဲပြင်လို့အများကသတ်မှတ်ခေါ်ဆိုတဲ့ဖာမာရာဂျန်ဟာသမရရွေးကောက်ပွဲတွေသာမကဒေသဆိုင်ရာရွေးကောက်ပွဲတွေမှာလည်းပါဝင်ရှင်ပြိုင်ခဲ့ဘူးပြီးတော့သူကလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီဝန်ကြီးချုပ်ဟောင်းတွေဖြစ်တဲ့အထယ်ဘီဟာရီဗာဂျပါရီမမွန်ဟန်စင်နဲ့ကွန်ဂရက်စ်ပါတီကောင်စာရာဟုဂန်နီတို့ကိုလည်းရှုံ့နှိမ်ထားပူပါတယ်။အခုလိုရှုံ့ချောင်းနှစ်ပေါင်း30အတွင်းပါဝင်ရှင်ပြိုင်ကြီးနဲ့မပုံတင်ကြီးဒေါ်လာထောင်ပေါင်းချီကုန်ကြခဲ့တာပါ။အခုလိုရှုံ့နှွေတွေကသူ့အတွက်အမြင်ကတော့အိန္ဒိယနိုင်ငံရွေးကောက်ပွဲအချင်းကြီးအများဆုံးရှုံ့နှိမ်သူဖြစ်လင်ကာစန်ဂျင်ဆောက်မှမှတ်တမ်းတင်ခံထားပါတယ်ရှင်။
နယ်သာလန်နိုင်ငံကဒက်ရှ်ပကြီးဆီယာမတူဟာတပြိုင်တည်းပကြီးကား10ချက်ကိုရေးနိုင်တာကြောင့်နာမည်ကြီးလာပါတယ်။အသက်32နှစ်အရွယ်ရာဂျာစီနာဗန်ဒမ်ဆိုသူပကြီးဆီယာမတူဟာလက်နှစ်ဖက်ခြေနှစ်ဖက်လုံးမှာစုပ်တိုင်ကိုကင်ထားနိုင်ပြီးတော့ထိုင်ကုန်တစ်ခုမှထိုင်ပြီးပကြီးကား10ကားကိုတပြိုင်တည်းဆွဲခဲ့တာပါ။သူရေးဆွဲခဲ့တဲ့ပကြီးကားတွေကိုတော့ဇပွဲပေါ်ကျမ်းပြင်ပေါ်နဲ့ပကြီးကားတင်ထားတဲ့ဒေါက်တိုင်တွေပေါ်မှာတင်ထားတာပါ။အာကာသယင်မှုပုံကိုပိုင်ပုံတူပန်တာဝဲဝင်ပုံနဲ့တခြားပုံ9မျိုးကိုလည်းတပြိုင်တည်းရေးဆွဲခဲ့တာပါပါတီပွဲတစ်ခုမှာစိန်ခေါ်တဲ့အနေနဲ့အပြောသဘောအနေနဲ့အခုလိုပကြီကားအများကြီးကိုတပြိုင်တည်းရေးဆွဲပြခဲ့တာဖြစ်ပြီးစုပ်ချက်တွေကိုမဆခင်မှာကြိုတင်စဉ်းစားထားရတာပါသူရေးဆွဲတဲ့ပကြီတွေဟာလက်ရကောင်းလွန်တာကြောင့်ဘယ်ပုံကခြေထောက်နဲ့ဆွဲထားပြီးတော့ဘယ်ပုံကလက်နဲ့ဆွဲထားတယ်ဆိုတာကိုသူပဲခွဲခြားနိုင်တာပါစိန်ခေါ်မှုတွေကိုနှစ်သက်တဲ့အတွက်လည်းအခုလိုပကြီကား10ကားကိုတပြိုင်တည်းရေးဆွဲခဲ့တာဖြစ်ပြီးတော့အခုလိုရေးဆွဲရတာဟာလည်းတရားထိုင်တယ်လို့ပဲစိတ်ငြိမ်စေတယ်လို့ပကြီဆီယာမရာဂျာစီနာကပြောပါတယ်။ငယ်စဉ်ကတည်းကပကြီဆွဲတာကိုဝါသနာပါခဲ့ပြီးသူ့ပကြီကားတွေဟာယူရို6000ကနေ12000လောက်အထိရတယ်လို့အဖေဖြစ်သူဂျာကိုဗန်ဒမ်ကပြောပါတယ်။ဒီပကြီဆီယာမရဲ့ဘဲဘက်အုံနောက်နဲ့ညာဘက်အုံနောက်ဟာတခြားသူတွေထက်3ဆလောက်ပိုပြီးဆက်ဆက်နေတယ်လို့သူ့အုံနောက်ကိုလေးလာခဲ့တဲ့တူရကီဂျာမန်အာယုံကျော်ပညာရှင်ကပြောပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံကအော်ရင်ဂူတဲမြောက်ဝန်ကြီးတကောင်ကတော့သူ့အနာသူစီးပွဲဝင်တည့်ရက်တွေနဲ့စီးပြန်ကူနေရကိုသိပ္ပံပညာရှင်တွေပထမဆုံးချိန်ဗီဒီယိုမှတ်တမ်းတင်နိုင်ခဲ့ပါတယ်။စီးပွဲဝင်အရွက်တွေကိုဝါပြီးတော့ရာခူးဆိုတဲ့အော်ရင်ဂူတဲမြောက်ဝန်ကြီးဟာညာဘက်ပါဒဏ်ရာပေါ်ကိုအရွက်တွေကိုအုံပြီးတော့ကုသနေတာကိုမှတ်တမ်းတင်နိုင်ခဲ့တဲ့အကြောင်းသိပ္ပံသတင်းဂျာနယ်မှာလည်းရေးထားပါတယ်။အင်ဒိုနီးရှားနိုင်ငံကိုနန်လက်ဆာမြူသားဥယျာဉ်ကြီးမှရှိတဲ့အော်ရင်ဂူတန်တွေကို 1994ခုနှစ်ကလေးကလိလာနေတာဖြစ်ပြီးတော့အခုလိုမျိုးကုသရာကိုတော့ပထမဆုံးမြင်ခဲ့ရတာဖြစ်ပြီးတခြားမျက်ဝန်မျိုးနွယ်တွေဆေးဘက်ဝင်အပင်ကိုရှာပြီးတော့သုံးတာကိုတော့မှတ်တမ်းတင်ခဲ့ပြီးသားဖြစ်ပါတယ်။အဲ့ဒီဒဏ်ရာဟာနှစ်လအကြာမှပျောက်သွားတာကိုလည်းတပ်ပုံမှတ်တမ်းတင်နိုင်ခဲ့ပါတယ်။အခုလိုအမှုချင်းကိုသူ့မေစီကဒါမှမဟုတ်တခြား Orange Gutan တကောင်စီကတင်ယူခဲ့တာဖြစ်နိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကခံမှန်းပါတယ်။တခြားမျက်ဝန်တွေကိုကုပေးလားအရင်ကလည်းကိုဖာတာကိုကုဘူးတလားဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တက်တည်အထောက်ထားထပ်ပြီးတော့လူတွေအကြောင်းသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်ရှင
်။ဂျပန်နိုင်ငံကအဖျော်ရမကာထုတ်တဲ့ကုမ္ပဏီကီရင်ကအစားအသောက်တွေစားတဲ့အခါအငံတက်ကိုထုတ်ပေးနိုင်တဲ့မျက်စစ်ဇွန်းတစ်မျိုးကိုဖန်တီးလိုက်ပါတယ်။အစားအသောက်တွေတဲကိုစားအပိုထည့်စရာမလိုပဲဒီဇွန်းကရှာကိုလျှက်စစ်တဲ့အပြော့စားနဲ့တို့ပေးပြီးအငံတက်ကိုပိုအရသာခံနိုင်အောင်လုပ်ပေးတာပါ။ဒီဇွန်ရဲ့အလေးချိန်ဟာ60ဂရမ်လောက်ပဲရှိပြီးတော့အားပြန်သွင်းလို့ရတဲ့လစ်သီယမ်ဘက်ထရီနဲ့တွဲထားတာပါဒီနည်းပညာကြောင့်အစားအသောက်စားတဲ့အခါပုံမှန်အရသာအတိုင်းပဲရှိနေပြီးအစားအသောက်ထဲစားသုံးဆွဲမှု3ပုံတစ်ပုံလောက်ကိုရှော့ချပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းတီထွင်သူပေါမောက်ခဟိုမေးအီမီယာရှိတာကပြောပါရယ်စားအစားများတဲ့အခါသွေးတို့ယောဂါဖြစ်ဖို့အလားအလာများပြီးလေဖြတ်တာနဲ့တခြားယောဂါတွေကိုလည်းဖြစ်စေတာပါဂျပန်နိုင်ငံမှာအရွယ်ရောက်သူတို့ဟာတနေ့ကိုပြန်မြစား10ဂရမ်လောက်စားနေပြီးဒါဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ပေးထားတဲ့ပမာဏထက်နှစ်ဆလောက်များနေတာပါဒါကြောင့်ဂျပန်တွေစားလျှော့စားစေဖို့အငံတက်ကိုဖန်တီးပေးတဲ့လျှက်စစ်ဇွန်းကိုတီထွင်ပစ်ခဲ့တာလို့ Kirin Company ကသူတေသည် IE Sato ကပြောပါတယ်ဒီဇွန်းတွေကို online ကရောင်းချပေးမှာဖြစ်ပြီးတစ်ခုကိုဂျပန်ယန် 1,900 American Dollar နဲ့ဆိုရင်တော့$128နဲ့ရောင်းချပေးမယ်လို့ Kirin ကကြေညာထားပြီးအနှစ်အတွင်းမှာတကဘာလုံးမှာအသုံးပြုသူတန်းတန်းလောက်ရှိလာစေဖို့လည်းရည်ရွယ်ပါတယ်ခင်ဗျာ
။တန်ကိုရီးယားနိုင်ငံကဟာတာတူဆောင်တူကတော့မဟာယာနဘုန်းတော်ကြီးတစ်ပါးလိုဝတ်ဆင်ပြီးတစုံလာပြီးဗုဒ္ဓနေ့ထိမ့်မှတ်ပွဲတစ်ခုမှာဗုဒ္ဓတရားတော်တွေကို EDM လို့ခေါ်တဲ့ Electronic Dance Music Electronic အကကီတာဖြစ်ပြောင်းပြီးတော့ DJ နဲ့ဖြိုးပြီးခဲ့ပါတယ်။DJ New Jeans Nim လို့နာမည်ပေးထားတဲ့ဒီအသက်48နှစ်အရွယ်ဟာတာတီယူဆောင်ယုံဆောင်ဟိုဟာဘုရားဘာသာဖုံးတော်ကြီးတပါမဟုတ်ပေမဲ့ဘုရားတရားတော်တွေကိုလူငယ်တွေနှစ်သက်တဲ့ EDM ဂီတာဖြစ်ပြောင်းပြီးတော့ဖြိုးပြီးခဲ့တာပါသူကလို့ဖြိုးပြတာကိုတောင်ကိုရီးယားဘုရားဘာသာအတိုင်းဝိုင်းကတော့ကြိုးစိုးလက်ခံပြီးလူငယ်တွေဗုဒ္ဓဘာသာကိုစိတ်ဝင်စားလာကြမယ်လို့မျှော်လင့်ပါတယ်။တောင်ကိုရီးယားနိုင်ငံကပရိသတ်10တန်းလောက်ရှိတဲ့ဂျိုဂဲလို့ခေါ်တဲ့အကြီးဆုံးကိုရီးယားဗုဒ္ဓဘာသာဂိုင်းခွဲတစ်ခုကဂိုင်းကျုပ်ဆရာတော်ဂျင်ဝူကဒီနေ့ April 30ရက်နေ့တုန်းက DJ New Jeans နဲ့စိတ်ပရီးနဲ့နှစ်ချက်တစ်ခုလက်ဆောင်ပေးခဲ့ပြီးတော့လူငယ်တွေအတွက်ပျော်ရွှင်ခြင်းနဲ့မျှော်လင့်ချက်တွေဖြန့်ဝေပေးဖို့တောင်းဆိုခဲ့ပါတယ်။သူအမြဲလမ်းဆန်းတက်ကြွအစ်စ်ဖြစ်နေပြီးတော့တခြားဖုန်းကြီးတွေလိုမဟုတ်ဘူးလို့သူ့ရဲ့ဖြိုးပြီးပွဲကိုတက်ရောက်ခဲ့သူလူငယ်တွေကပြောပါရရှင
်။ဂျာမနီနိုင်ငံဘာလီမြို့ကဟိုတယ်တစ်ခုရဲ့ခေါင်မိုးပေါ်မှာတစ်မျိုးလုံးကိုမြင်နိုင်တဲ့ဒန်းစီးနိုင်ပါပြီ။အမြင့်မီတာ120အထက်မှာတက်ဆင်ထားတဲ့ဒီဒန်းကိုဥရောပရဲ့အမြင့်ဆုံးဒန်းလို့သတ်မှတ်ခေါ်ဆိုလို့ရပြီးဒီဒန်းကိုဘာလီမြို့လယ်ကAlexander Plus အနားမှာရှိတဲ့ Park Inn Hotel ပေါ်မှာစီးနိုင်တာပါ Vertical Sport အဖွဲ့နဲ့ဘန်ဂျီကုမ္ပဏီတို့ပူးပေါင်းဖန်တီးတဲ့ဒီအစီအစဉ်မှာဒန်းစီးသူတွေအနေနဲ့ဘာလီမြို့ကြီးကိုမြင်ကွင်းအသစ်ကနေမြင်နိုင်တာပါဒန်းစီးသူတွေအတွက်ဘေးအန္တရာယ်ကင်းစေဖို့မစည်းခင်မှာလဲကျိုးရည်နဲ့တေချာချီထားပေးပြီးတော့ကိုလိုချင်တဲ့အချိန်တိုင်းလွှဲပေးနိုင်တာပါ Hotel ရဲ့35လွှာအထိစက်လီကားနဲ့တက်သွားနိုင်မှာဖြစ်ပြီးကျန်တဲ့2မီတာကိုတော့လမ်းလျှောက်တက်ရမှာဖြစ်သလိုလမ်းမှာလည်းဘေးပတ်ပတ်လေကိုမြင်နိုင်တဲ့အရက်ဘားတစ်ခုရှိပါတယ်။အဲ့ဒီအရက်ဘားမှာဒန်းမစည်းခင်တက်တိရှိစေဖို့အရက်တောက်သွားနိုင်သလိုစီးပြီးသွားရင်လည်းဆူးချတဲ့အနေနဲ့အရက်မှာတောက်နိုင်ပါတယ်။အချိန်5မိနစ်ကြာဒန်းစီးနိုင်ဖို့အတွက်တယောက်ကို25ယူရိုလောက်ကြာသင့်မှာပါခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာခွေးတွေအတွက်တည်ထောင်ပြေးဆွဲပေးတဲ့ Bark လို့နာမည်ပေးထားတဲ့လေကြောင်းလိုင်းရှိနေပါပြီ။ခွေးဟောင်းနဲ့အတန်းကိုအစွဲပြုနာမည်ပေးထားတဲ့ဒီလေကြောင်းလိုင်းဟာနယူးယောက်မြို့နယ် Los Angeles မြို့ကြားပြင်သန်းတာဖြစ်ပြီးတော့ခွေးအရွယ်အစားပေါင်းစုံနဲ့သူတို့ရဲ့ပိုင်ရှင်တွေစိန်ကြကြစတိုင်ကြကြခီးသွားနိုင်မှုဖြစ်ပါတယ်။ခွေးတွေအတွက်လိုအပ်တာအကုန်ဖန်တီးထားပြီးတော့ခွေးတွေအတွက်စိတ်ဖိစီးတာကိုရော့ပါစီဖို့လည်းရည်ရွယ်ထားပါတယ်။ဒီလေကြောင်းလိုက်မှာစီးတဲ့ခွေးတွေအတွက်ပထမတန်းစားအတွေ့အကြုံရစီမှာဖြစ်ပြီးတော့လူတွေအတွက်တော့အစ်စ်မြင့်တဲ့အတွေ့အကြုံတွေကိုရစီမှာပါလူ14ဦးတင်ဆောင်နိုင်တဲ့ဒီလေကြောင်းလိုက်ကလင်းရင်တစင်းမှာခွေး10កောင်ပဲတည်ဆောင်မှာဖြစ်ပြီးတော့ လူတွေအတွက်လက်မှတ်ကိုစေဆောင်ထက်ပုံမရောင်းပါဘူး။နေပူစာလှုံလို့ရတဲ့ဆောင်းဆန်းရတဲ့အခန်းတွေမှာအစားအသောက်တွေအရုပ်တွေထည့်ပေးထားမှဖြစ်ပြီးတော့အမြန် check in လုပ်ပြီးမှဖြစ်တယ်လို့ခွေးလေးတွေအတွက်လီမော်မှာကျန်းမာရေးအတွက် spa လေးပါဝင်ပါတယ်။လောလောဆယ်မှာတော့ New York မြို့တွေက White Plains လေယာဉ်ကွင်းနဲ့ Los Angeles မြို့နာက Venice လေယာဉ်ကွင်းအကြားပြီးဆွဲပစ်နေပြီး London မြို့ Paris Milan Chicago နဲ့ Seattle မြို့တွေကိုလည်းတိုးချဲ့ပြီးဆွဲပစ်မှာပါနိုင်ငံတကာခီးစဉ်တွေလက်မှတ်တစ်စောင်ကို American Dollar 8000ကျပ်တက်မှာဖြစ်ပြီးတော့ပြည်တွင်းခီးစဉ်တွေအတွက်ကတော့ Dollar 6000ကျပ်တက်ပါတယ်ခီးစဉ်တစ်ခုမှာခွေးတစ်ကောင်နဲ့လူတစ်ဦးလိုက်ပါနိုင်ပါတယ်ဒါပေမဲ့ဒီဈေးကနောက်ပိုင်းမှာပြောင်းလဲနိုင်ပြီးတော့ခီးစဉ်တွေပုံများများပြန်နိုင်ပြီးတော့အများစုပို့ပြီးတော့တက်နိုင်တဲ့ဈေးနှုန်းဖြစ်အောင်ကြိုးစားသွားမယ်လို့ Barclays ချောင်းလိုင်း CEO Matt Mika ကပြောပါတယ်ရှင်
။ဒီသင့်နိုင်ငံသားတယောက်ဟာအမြင့်ပေ23ပေကျော်ရှိတဲ့ Eiffel မျောစင်ပုံစံတူတစ်ခုကိုမီးကျစ်ဆန်တစ်သားချောင်းလေးတွေနဲ့တိဆောက်ပြီး Guinness ကမ္ဘာမှတ်တမ်းစံချိန်ချိုးလိုက်ပါတယ်။ Lebanon နိုင်ငံသား Tawfiq Dar ဟာ2009ခုနှစ်ခေတ်ကတင်ထားတဲ့အရင်စံချိန်ဖြစ်တဲ့22ပေကျော်ကိုချိုးသွားတာပါ။Richard Bloch ဆိုသူကအဲ့ဒီမျောစင်တိဆောက်ဖို့အတွက်အချိန်၈နှစ်ယူခဲ့ရပြီးတော့ကနဦးမှာတော့ Guinness ကမ္ဘာစံချိန်အဖွဲ့ကသူ့မျောစင်ကိုအတိအမှတ်ပြုဖို့ပယ်ချခဲ့တာပါအကြောင်းကတော့သူအသုံးပြုခဲ့တဲ့မီးကျစ်ဆန်တစ်သားချောင်းလေးတွေဟာအပြင်းမအလွယ်တကူဝယ်လို့မရဘူးဆိုတဲ့အကြောင်းပြချက်နဲ့ပါသူ့အနေနဲ့မီးကျစ်ဆန်တစ်သားချောင်းလေးတွေရဲ့ထိတ်မှရမ်းမပါတဲ့တစ်သားချောင်းလေးတွေကိုတီးတန့်ထုတ်လုပ်သူစီကမှာခဲ့တာပါသူ့ရဲ့အကြောင်းပြချက်ကတော့ထိတ်ကရမ်းပါတဲ့အပိုင်းကိုဖျက်ရတာအချိန်ကုန်တာကြောင့်ပါဒါပေမဲ့လည်း Guinness အဖွဲ့ကသူတို့တေချာမစင်စားပေးမိတဲ့အတွက်ဆိုပြီးဆုံးဖြတ်ချက်ကိုပြန်ပြင်ပြီးဒီမျောစင်ကိုမီးကျစ်ဆန်တစ်သားချောင်းလေးတွေနဲ့ဆောက်လုပ်သမျှထဲမှာအမြင့်ဆုံးအဖြစ်အတိအမှတ်ပြုပေးခဲ့ပါတယ်အချိန်၈နှစ်ကျော်အတွင်းနိုင်ပေါင်း4200ကျော်တစ်သားမီးကျစ်ဆန်ပေါင်း9,600နဲ့ကော်အလေးချိန်ပေါင်း23ကီလိုဂရမ်ကိုအသုံးပြုပြီးတိဆောက်ခဲ့တာပါခင်ဗျာ
တယ်လီဖုန်းကလေညာတဲ့သူတွေကိုယဉ်ဆိုင်မှု AI Granny လို့ခေါ်တဲ့ဉာဏ်ရည်တူနည်းပညာသုံး Daisy ဆိုတဲ့ဖွားတူကို British နိုင်ငံ Virgin Media O2 ဆက်သွယ်ကုမ္ပဏီကတီထွင်ဖန်တီးလိုက်ပါတယ်။လူတစ်ယောက်လူပဲစကားပြောနိုင်မဲ့ AI ဖွား Daisy ဟာလူလိမ်လူညာတွေကိုစကားအဆက်မပြတ်ပြောထားပြီးတယ်လီဖုန်းလိုင်းပေါ်မှာအလုံများနေစီမှာဖြစ်တဲ့အတွက်တကယ်လူတွေလိုလိမ်မို့အခွင့်အရေးနည်းသွားစေပါတယ်။ AI ဖွား Daisy ဟာအသက်ကြီးသူအမျိုးသမီးတူစကားပြောနေရတဲ့စင်တူဆက်သွယ်ပြောဆွေးနွေးမှာဖြစ်ပြီးတော့သုံးမွေးထိုးရတာနှစ်ချိုက်တဲ့သူလည်းဖြစ်ပါတယ်။ဒီ AI အဖွားကမအိပ်မနေ24နာရီပတ်လုံးစကားပြောဆွေးနွေးမှာဖြစ်ပြီးတော့လူလိမ်တွေပြောတာတွေကိုစူးစီးပြီးလူလိမ်တွေထက်တအောင်တုံ့ပြန်နိုင်တယ်လို့ဒီဖွားကိုတီထွင်ခဲ့တဲ့အဖွဲ့ကတီထွင်သူတူကပြောပါတယ်။ဗြိတိန်နိုင်ငံမှာတယ်လီဖုန်းနဲ့လိညာတဲ့သူတွေများလွန်းတဲ့အတွက်အသက်50ကျော်အရွယ်လူကြီးတွေက20ရာခိုင်နှုန်းလောက်ဟာသူတို့ဖုန်းတွေကိုဖြေချားဖို့စိုးရိမ်နေတယ်လို့ Charity Age UK အဖွဲ့တစ်ခုကခန့်မှန်ပါတယ်။ AI ဖွား DC ရဲ့ဖုန်းနံပါတ်ကို online အလိမ်ညာတွေလာလေးရှိတဲ့ Internet Forum တစ်ခုမှာတင်ထားပြီးတော့တင်လိုက်တဲ့အချိန်အစပြီးဖုန်းခေါ်ဆိုမှုပေါင်း1000ကျော်ကိုလက်ခံဖြေချားခဲ့ပြီးတော့တချို့လူတွေနဲ့မိနစ်40ကြာတဲ့အထိစကားပြောဆိုခဲ့ပါတယ်။လိညာတဲ့သူတွေအနေနဲ့လည်း AI ဉာဏ်ရည်တူနည်းပညာကိုသုံးပြီးတော့လိညာနိုင်တာကြောင့် AI နှစ်ခုကြာအပြန်အလှန်စကားပြောဆိုတဲ့အခြေအနေမျိုးလည်းဖြစ်သွားနိုင်တယ်လို့ဝေဖန်သူတချို့ကပြောပါတယ် Virgin Media O2 ကတော့လက်ရှိသူတို့ရဲ့နီလန်အလုပ်ဖြစ်နေပြီးတော့ဒါမျိုးဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မကွာရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ကိုချိန်ဆက်ရရပါရှင်
။ view ရဲ့တောက်ကြတဲ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ view ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကို view ရဲ့ internet ဆာမျက်နှာ bamis.viewnews.com မှာချိန်မီဝင်ရောက်ဖတ်ရှုနိုင်ကြပါစေ။အခုမြန်မာစံတော်ချိန်6နာရီခွဲရှိပြီမို့ဒီမနက်အတွက်ပထမပိုင်းစီစဉ်တွေကိုဒီမှာရနာပြရစေခင်ဗျာ။ဆက်လက်ထုတ်လွှင့်မယ်ဒုတိယပိုင်းမိနစ်30မှာတင်ဆက်သွားဖို့စီစဉ်ထားတဲ့အပတ်စဉ်ကဏ္ဍတွေကိုဂျူရုဆလောင်းကနေလူရုမျိုးဆွေရုပ်သံလိုင်းကကြည့်ရှုနိုင်တဲ့အပြင် Facebook YouTube တို့ကနေလည်းဒါရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဒါရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio season ni ma so yin mne 6 nai ga ni 9 nai thi thau lwin ne view mne khe radio season patthama wai nai wa ko ro line tu ne phan yun nai na ma line meter 25 kilohertz 1865 line meter 32 kilohertz 635 tong nya ne line meter 40 kilohertz 0533 nya ro ga ne phan yun na sin nai ma de view nya chan radio season ko nya 9 nai ga ne 10 nai thi line meter 16 kilohertz 1545 tong nya Hydrometer 25 kHz 1883 nya Hydrometer 30 kHz 9963 nya ro phin patthama wai nai wan ne sin ni tin ngwe ma that do line lat meter 190 kHz 1905 ro ga ni thau lwin pin ni ba de a si sin sa song go lu lu mai swe yut tan line view myanmar wai web sa myan na ne facebook ne youtube lu mu kwen ya sa myan na ri ga ni pi lo le na sin chi shu nai ma de man kan ne tin de go view yi ga tin set pin ni ba de shin
mengla manakhe makhmya view american tan ye 2024 khu ne december 28 ye taw ja ni manakhe season rwe ko manak 9 nai thi sat lat thau lwin pe ni bare akhu dutiya bai minute 30 season rwe ma lo taw ja ni dai tin sat pe ni ja u aung khin ye myama yi 30 che dai yan tin lo ne jam ma yi sa le pat sin kana rwe ko zat dai tin sat pe daw ba me akhu yin song daw u aung khin ye myama yi 30 che season ne sa ba me mye sha tat thu a mya song thau lo tu ha tayauk bi phit de lo so bi me Yama Biga Gonjan Mayayan, Teoha, Akulu, Tolo Nine Mam Hobo. Tajang, Teo Lujanago, Mabibu, New Udolanga, Juba Yama, Pidejang, Uang Kanga, Dizbama, don't that Timbia Tower.
Kachin Pinera, Teo Yama Nezaku, K. A. Kachin Lumio Tatoga, Tincho Tabade, K. A. Se Anasin Senegu, a Mipia Chimumu, Juba Nivade. တယုတ်ကတော့ဗမာစစ်အာဏာရှင်စနစ်တည်တဲ့ခိုင်မြဲရေးအတွက်နှီးမျိုးစုံနဲ့လုံးပါနေပါတယ်စစ်အာဏာရှင်စနစ်ကိုတိုက်ပြတ်သူ အခုလဲငန်းငန်းတက်လိုချင်နေတော့ပါပဲနောက်ဆုံးပေါ်ခင်မီအတက်ပညာမှာ၃နယ်ပစ္စည်းတွေတရုတ်ပြည်မှာအများအပြားထုတ်လုပ်နိုင်တာကြောင့်တရုတ်စီးပွားရေးမှာကုန်ထုတ်စွမ်းအားဖြင့်
30 ဒါပေမဲ့မြေရင်တပ်တူကိုထုတ်လုပ်ဖို့အတွက်လိုအပ်ချက်ကုန်ကြမ်းကိုတော့ကချင်ပြည်နယ်ကတင်သွင်းရပါတယ် American dollar tan khonia jo bo shi de lo ISP le la yi chana ga so ba de tiop pi chang bai ma a che sai de mie cha tat tu tat sin ne sai yong rui ha kachin pi ne ga kong chang go adhik mi ko ni ya ba de kachin athu de tat ti ko a ni 30 so mo ge de sa khong tin yin ye ne cha saung cha ha tiop company rui ko မြေရှာကုန်ကြမ်းချုပ်ယူခွင့်ပေးပြီးအကျိုးအမြတ်ခံစားနေတာအတော်လေးကြားနေပါပြီ။ဒါပေမဲ့စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာစီးမဲ့ကမ်းမဲ့ထုတ်ယူမှုတွေများလာတဲ့အတွက်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုများပြားလာပြီးတော့လူနေမှုဘဝလည်းထိခိုက်ပျက်စီးမှုတွေများလာပါတယ်။ 2024 ကြီးပွေမြို့နယ် KIA တပ်မဟာခုနှစ်တင်းချုပ်တဲ့ဖရဲကျေးရွာအထိမြေရှားလုပ်ငန်းကျေပြန့်လာတာကိုဒေသခံတွေကမနစ်ကကောက်ကကြပါတယ်ဖရဲကျေးရွာတဝိုက်မှာ KIA နဲ့ဝါဖွဲ့ပူးပေါင်းပြီးဒုဗော်ဘုစီစဉ်ပုံကိုကချင်တင်းဌာနကပေါ်ပြပါတယ်အခုတော့ KIA နဲ့ပူးပေါင်းတက်ရဲ့တလကြထိုးစင်ကြောင်နေကြဆောင်တက်တွေမတွန်းလှန်နိုင်ပဲလက်နဲ့စွပ်ပြီးထွက်ပြေးကြပါတယ်တရုတ်ကော်မတီတွေဟာမြေရှားတပ်တို့ကုန်ကြမ်းထုတ်ယူဖို့အတွက် KIA ကိုနှီးမျိုးစုံနဲ့ချင်းကပ်လာနိုင်ပါတယ်။ဒါကြောင့်ဒေါ်လာငွေအချောင်ရမှာကိုကြည့်ပြီးတရုတ်ကုမ္ပဏီတွေရဲ့ပရိယညွတ်ကွင်းတွေကိုမဝင်မှုဖို့အလွန်တတိထားရပါလိမ့်မယ်။စစ်ကောင်စီအာဏာတည်မြဲရေးအတွက်ဘာမဆိုလုပ်မယ်ဆိုတာတရုတ်အစိုးရလမ်းစဉ်ပါ။ဒါကြောင့်တရုတ်ကြီးစိုးရေးကိုအထောက်အကူပေးတဲ့မြေရှားတပ်တို့ကုန်ကြမ်းတရုတ်လက်ထဲမရောက်ဖို့ကိစ္စဟာအလွန်အရေးကြီးပါလေ တရုတ်ပြည်ကမြေရှားတပ်တို့ထုတ်လုပ်တဲ့ဈေးကွက်ကို90ရာခိုင်နှုန်းကြီးစိုးတာကိုစန့်ကျင်သူအမေရိကန်အစိုးရသစ်မှာပါဝင်လာလိမ့်မယ်လို့ James Rue ဆိုသူဗမာအင်ဂျင်နီယာတဦးကနိုဝင်ဘာလထုတ်အေယာဝတီမှာရေးထားပါတယ်ကချင်ပြည်နယ်မှာဘာပဲဖြစ်ဖြစ်မြေရှားတပ်တို့ရရင်ပြီးရောဆိုတဲ့တရုတ်ဟာနေစာဂိတ်တွေပိတ်ထားတဲ့အတွက်ကို့အတက်ကိုစုနေပါလေလေးလံတဲ့မြေရှားအောက်ဆိုင်ထွက်တဲ့ဒေသကို KIA ကချုပ်ကင်ထားတာမူ KIA နဲ့အစဉ်ပြေမှသာလိုချင်တာကိုတရုတ်ရနိုင်ပါလိမ့်မယ်ဒါကြောင့်လေးလံတဲ့မြေရှားအောက်ဆိုင်ကုန်ကြမ်းအများဆုံးထုတ်သူဟာကချင်ပြည်နယ်ဖြစ်နေပါတယ်ကချင်ပြည်နယ်ကကုန်ကြမ်းမရရင်မြေရှားတပ်တို့ဈေးကွက်ကိုတရုတ်မကြီးစိုးနိုင်ပါဘူး။ဒါဟာတရုတ်ရဲ့ပြောခွက်ပါ။ဒီနေရာမှာတရုတ်ကြီးစိုးမှုကိုစတင်တဲ့နိုင်ငံခြားရေးဝန်ကြီးပြစ်လာမယ်မာကိုရူဘီယိုရဲ့အခန်းကဏ္ဍအရေးကြီးလာတယ်လို့ James Rue ကဆိုပါတယ်။မြေရှားဈေးကွက်တရုတ်ကြီးစိုးမှုညှိနှိုင်းရေးနဲ့မြန်မာစစ်အာဏာရှင်ပစ္စည်းရေးဟာဆက်ဆက်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဘာစင်ဒစပိနေကြဥအောင်ခင်ရဲ့မြမရေးသုံးသက်ချက်စီစဉ်ကိုကြည့်ရှုနားဆင်ကြရတော့ပါခုတခါတော့ကိုဝင်းမင်းတင်ဆက်ပေးနေကြကျမ်းမာရေးစီစဉ်ကိုအလှည့်ပေးရအောင်ပါလာမယ့်နှစ်မှာအခုထပ်ပို့ပြီးတော့ကျမ်းမာပျော်ရွှင်အောင်နေနိုင်ရေးအတွက်နှစ်သစ်အဆမှာကျမ်းမာရေးတန်ဋိဌာန်ချမှတ်ဖို့ကျမ်းမာပညာရှင်တွေကတိုက်တွန်းနေပါတယ်ကဘာတော်မှာဘယ်လိုကျမ်းမာရေးနှစ်သစ်တန်ဋိဌာန်ချလိမ့်ရှိပြီးတော့မြမအတွက်ကောဘာတွေဖြစ်တင်တယ်လဲဆိုတာအော်စတြေးလျနိုင်ငံကွင်းစ်လန်ပြည်နယ်ဆေးရုံကစိတ်ကျမ်းမာရေးအထူးဆရာဝန်ကြီးဒေါက်တာတတ်သေးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ပေးထားပါတယ်
ဟုတ်ကဲ့စိတ်ကျမ်းမာရေးသူဆရာဝန်ကြီးဒေါက်တာတခေခင်ဗျာကျွန်တော်တို့အခုနှစ်2024ကမကြာခင်အကုန်ဆုံးပြီးတော့နှစ်သစ်2025ကိုရောက်တော့မဲ့အချိန်မှာလာမယ့်နှစ်သစ်မှာဆရာကြီးပိုကျမ်းမာပျော်ရွှင်စွာနေနိုင်ဖို့ပေါ့နော်ဒီနှစ်သစ်ကျမ်းမာရေးသတိချန်ချနိုင်ရေးအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့နှစ်သစ်မှာကျွန်တော်တို့မြန်မာအမျိုးသားအမျိုးသမီးတွေရည်မှန်းချက်အစ်စ်ဦးတည်ချက်အစ်စ်နဲ့ achievement လို့ခေါ်တဲ့အောင်မြင်မှုအစ်စ်တွေရအောင်ဒီနှစ်သစ်တန်လေးထန်နေချာရင်ကောင်းမယ်လို့ကျွန်တော်ကပထမဆုံးအကြံပြုရှင်တယ်။ဘာလို့လဲဆိုတော့အနောက်နိုင်ငံတွေမှာဒီ New Year Resolution နှစ်တကူတန်လိထန်နေရအရန်ခက်စားတယ်ဗျ။သူတို့စာပေးပေါ့ဒီလိလာချက်တွေမှာဆိုရင် US မှာ American လူမျိုးတွေရဲ့၃ပုံ၃ပုံလောက်ကနှစ်တကူတန်လိထန်ချကြတယ်။ UK တို့ Australia တို့မှာပိုများတယ်85ရာခိုင်နှုန်း၄ပုံ၃ပုံလောက်ကနှစ်တကူ plan လေးတွေချကြတယ်ဆိုတော့ဒါအကျိုးရှိလို့လည်းဆုံးဖြတ်ကြတာဖြစ်ပါတယ်လို့ကျွန်တော်စကြင်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အဓိကဘလို့အချက်တွေကိုအဓိကဦးစားပေးပြီးတော့ဖြားလေးရှိပြီးတော့မြန်မာနိုင်ငံအတွက်ရောဘလို့ဖြစ်တင်တာကိုဆရာအကြံပြုပေးပါလား
ဟုတ်ကဲ့အဲ့ဒါတော့ဟိုနိုင်ငံခြားမှာဖြစ်ဖြစ်ဗမာနိုင်ငံမှာပဲဖြစ်ဖြစ်ဒီကျွန်တော်တို့လူသားအလုံးကနှစ်သစ်မှာအကြံသစ်ဉာဏ်သစ် idea အတွေးသစ်တွေနဲ့ဟိုလုပ်တာကတော့အငြင်းအကျိုးရှိတယ်ဆိုတော့ကျွန်တော်လေ့လာကြည့်တော့အဓိကအကြောင်းအရာ၃မျိုးရှိတယ်ခင်ဗျကျမကြီး၃မျိုးလို့ကျွန်တော်ကပြောချင်တယ်။နံပါတ်၁က physical health ကာယကျန်းမာရေး။နံပါတ်၂က mental well being ဆိုစိတ်ကျန်းမာရေး။အဲနံပါတ်၃ကတော့ဒီစိတ်ကော physical ရောကျန်းမာဖို့အတွက်ငွေရေးချေးကျန်းမာဖို့လည်းလိုတယ်ဆိုတော့အဲ့ဒီ၃ချက်ကိုမူတည်ပြီးတော့မှတန်ဋိဌာန်တွေချကြတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကာယပိုင်းနဲ့ရုပ်ပိုင်းပေါ့နော်။စပြောပြပေးပါလားဆရာ
။ဟုတ်ကဲ့။ဒီကိုယ်ခန္ဓာကျန်းမာရေးကတော့ဆောင်ရမ်းနဲ့ရှောင်ရမ်းဆိုပြီးတော့ကျွန်တော်ကတင်ပြခြင်းတယ်ဆောင်ရမ်းကတော့လုပ်ရမယ့်ဟာတွေပေါ့နော်တချို့တွေကဒီနှစ်သက်ကူတန်လိထာမှာ exercise လုပ်ကြမယ်အဲ့ဒီမှာလဲကျွန်တော်တို့ specific ပေါ့တတ်တတ်မှတ်မှတ်ကလေးဖြစ်ရမယ်တပတ်၃ရက်လမ်းလျှောက်မယ်တပတ်ကို၂ခါချင်းသွားမယ်အဲ့လိုတတ်တတ်မှတ်မှတ်ကလေးဒါနဲ့ထန်ချကြပါတယ်အဲ့အဲ့ဒါအပြင်လူတော်တော်များများကအစားအသောက်ကိုဟိုမြတ်မြတ်တတစားကြမယ်နော်တတိဝလံစားမယ်အတိပဲစားမယ်နောက်ပြီးတော့မှဒီအချိုတို့အငံတို့လျှော့စားမယ်အဲ့ဒီကနေပြီးတော့မှတချို့ကြတော့ body weight ခန္ဓာကိုယ်ကိုယ်လေးချိန်ကိုလျှော့မယ်ဝါပြီးတော့ဘိုက်ရွှဲနေရနေပြီးတော့ပိန်ပိန်ပါပါတွယ်တွယ်လေးတွေဖြစ်အောင်ကြိုးစားမယ်ဆိုတဲ့တန်ဋိဌာန်ကြီးကဆောင်ရံနေပေါ့ဗျာတိတ်ကျိုးရှိတဲ့ကိစ္စတွေပါပဲရှောင်ရတာကတော့ရှင်းရှင်းလေးပဲအရက်ဖြတ်တာတို့အရက်ရှောင်တာတို့နော်ဆေးလေးဖြတ်တာတို့နောက်ပြီးတော့မူးစေဝါကိုလုံးဝမသုံးတော့တာလို့အဲ့ဒါတွေကခန္ဓာကိုယ်ကျန်းမာရေးအတွက်တန်ဋိဌာန်တွေဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့စိတ်ကျန်းမာရေးစိတ်ပိုင်းဆိုင်ရာပေါ့နော်ဆက်ပြောပါလား
ဟုတ်ကဲ့အဲ့စိတ်ပိုင်းဆိုင်ရာကတော့ကျွန်တော်လဲဟိုစေယောကစိတ်ကျန်းမာရေးဆရာဝန်ဆိုတော့တည်တည်ထားထားလေ့လာကြည့်တော့ဒီနေ့မှာကဘာလူသားတွေထူးထူးခြားခြားသုံးမျိုးစပြီးတော့တွေ့တယ်ပထမဆုံးကတော့လူတွေကဒီတန်ဋိဌာန်မှာ social media တွေ short သုံးမယ်လေဆိုတော့ကျွန်တော်ဝမ်းသာတယ် Facebook တို့ Instagram တို့ Twitter တို့အဲ့ဒီအတင်းဖြစ်နေပြောတဲ့ဟာတွေအချိန်သိပ်ကုန်တော့အဲ့ဒါတွေ short ကြမယ်ဆိုတော့အဲ့ဒီတန်ဋိဌာန်လေးကျွန်တော်စိတ်ဝင်စားတယ်အဲ့နံပါတ်1စိတ်ဝင်စားတာကစာဖတ်တာပေါ့ reading စာအုပ်တွေဟိုကိုဝင်းမင်းတို့ကျွန်တော်တို့ခစ်တဲ့တုန်းကလို့เนาะစာအုပ်တွေဝယ်ပြီးတော့မှစာဖတ်မယ်ဆိုတော့အဲ့ဒီတန်ဋိဌာန်လေးကြိုက်တယ်အဲ့နံပါတ်3ကတော့ကျွန်တော်ကိုယ်တိုင်လုပ်တဲ့ဟာလေးပေါ့အဲ့ဒါ new hobby ဆိုတာဝါဒနာအတိတ်ကလေးရှာမယ်ဆိုတော့ကျွန်တော်ကနှစ်တကူကျွန်တော်ရဲ့တန်ဋိဌာန်တကူကပီယာနိုအတီးတင်မယ်လို့ကျွန်တော်လုပ်ထားတော့စလုပ်ပြီးတော့အဆင်ပြေတယ်ပဲ
ဟုတ်ကဲ့စနေရပါဆရာနော
်စနေရစနေရတီးတာလေးအဲအဲ့ဒါလေးလုပ်ကြည့်မယ်ဆိုတော့ okay ပဲဆိုတော့အဲ့ဒီ၃ချက်ကအထူးအဆန်းလေးကျွန်တော်တွေ့တယ်အဲပြီးတော့မှတော့ထုံးစံအတိုင်းကျွန်တော်တို့စိတ်ချမ်းသာအောင် stress ဆိုတဲ့စိတ်ဖိစီးမှုတွေညော့အောင်ကျွန်တော်တို့အတိုင်းဝိုင်းပေါ့မိတ်ဆွေတွေမိသားစုတွေနဲ့ပို့ပြီးတော့နင်းနင်းဆက်ဆက်နေမယ်ခင်ခင်မေးမေးနေမယ်အချိန်ပို့ပေးမယ်အဲပြီးတော့မှကိုကုတ်ကိုအစိုးမြင်ဝါရတွေရှော့ပြီးတော့ကောင်းတာလေးတွေလည်းလုံးကောင်းတာလေးတွေလည်းနှလုံးသွင်းမယ်ပေါ့ဆိုတော့အဲ့ဒါအပြင် lastly helping other ပေါ့နော်နိုင်ငံခြားမှာတော့ volunteer တွေလုပ်ကြတယ်အဲကျွန်တော်တို့ဗမာအဲ့ဒီအတွက်ကတော့အထူးစားမှုဘူးသူများကိုနှုတ်ရည်ဆောင်ပန်းခြင်းလက်ရည်ဆောင်ပန်းခြင်းကုညီတာဥမာရင်ဘေးဒုက္ခရောက်တယ်စိတ်ဘေးဒုက္ခရောက်တယ်အခက်အခဲတွေမှာတတ်နိုင်သမျှရွာသူရွာသားမြို့သူမြို့သားကုညီတာအဲ့ဒါလေစိတ်ချမ်းသာရေးမှာစိတ်ချမ်းသာတယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီငွေချေးပြေးပိုင်းကောဆရာကြီ
းဟုတ်တယ်ခင်ဗျာအရင်ကတော့တည်တည်ချာချာကျွန်တော်လေ့လာကြည့်တော့2024 US မှာနံပါတ်1နှစ်တကူတန်ဋိဌာန်တွေမှာဘာပါလဲဆိုတော့ money management ဆိုတာငွေချေးစီမံခန့်ခွဲမှုကိုကောင်းကောင်းလေးလုပ်မယ်ဆိုတဲ့ဟာလူတွေတန်ဋိဌာန်ချကြတယ်UK နဲ့ Australia လေးလာချက်တွေကိုကြည့်တဲ့အခါကျတော့ဒီကနာကိုနဲ့စိတ်ချမ်းသာရေးကိုတနိဌာရှေ့ဆုံးမှာထည့်ကြတယ်။ဒါပေမဲ့ကျွန်တော်ကဒီစိတ်ရောကိုယ်ရောချမ်းသာရေးအပြင်ငွေရေးချေးချမ်းသာရေးလည်းအရေးကြီးတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ပမာပြည်မှာအခု3နှစ်3မူမကတော့4နှစ်4မူဒုက္ခတွေဒုက္ခတွေပင်လယ်ဝင်းနေတဲ့အချိန်မှာငွေချေးတိတ်ကျတဲ့တယ်။အဲ့ကြောင့်ချက်တဲတဲ့အချိန်မှာဟို2025မှာကြက်လဲကြက်တဲအောင်မယ်ဒါပေမဲ့တက်နိုင်သမျှချိုးစားပြီးတော့အပူဝင်ငွေလေးရှာတာလေအရေးကြီးတယ်အဲ့ဒီအပူဝင်ငွေလေးရရင်အဲ့ဒါကို save money ပေါ့စုမယ်မလိုအပ်တာတွေမသုံးဘူးနေဖို့ညစာလေးခြံထားမယ်ဆိုတော့ဝေးချေးလေးကိုလည်း give site တဲ့တန်ဋိဌာန်လေးချိုက်တယ်သိကောင်းတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနှစ်သစ်ကျမ်းမာပြောရှင်းစာနိုင်ဖို့ပေါ့နော်ကျမ်းမာရေးတန်ဋိဌာန်နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပေါ့
ဟုတ်ကဲ့ဒီလိုဒီနိုင်ငံတကာမှာအဲ့လို goal setting ပေါ့နော်ပန်းနိုင်တန်ဋိဌာန်လေးတွေချတဲ့အချိန်မှာတော်တော်များများတစ်လနှစ်လနေဆက်ပြီးတော့မလုပ်ဖြစ်တော့ဘူးအဲ့ကြတော့လုပ်ဖြစ်အောင်ဒီပန်းနိုင်ကတတ်တတ်မှတ်မှရှိရမယ် exercise လုပ်မယ်အားကစားလုပ်မယ်ဆိုရင်လည်းတပတ်ကို3ချိန်လုပ်မယ်လို့အဲ့လိုတတ်တတ်မှတ်မှရှိရမယ်အချိန်ကာလလည်းတတ်တတ်မှတ်မှရှိရမယ်3လလုံးမယ်6လလုံးမယ်တစ်နှစ်လုံးလုံးမယ်အဲ့ဒါအပြင်နောက်တစ်ခုက realistic လို့ခေါ်တယ်လက်တွေ့ကြကြကိုနဲ့ကိုက်ညီတဲ့အလို့ကိုကရေကူးချင်တယ်ဆိုကိုမှရေကူးစရာအဝေး
ဒီ season ကိုမနက်9:00အထိဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်တင်ဆက်ပေးနေကြတိုင်းသတင်းလွှာအစီအစဉ်ကို view ကနေပြီးတော့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒီကမှာခင်ဗျာ။တိုင်းသတင်းလွှာအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။ကယားပြည်နယ်ဒေသခေါ်ကရင်နီပြည်မှာဒီကြောင်းရံကြောင်း Christmas နေ့ကိုကြောက်ကူထဲမှာကျင်းပခဲ့ကြပါတယ်။ကချင်ဘက် KIA ကစခန်းသိမ်းတိုက်ပွဲတွေဆက်လက်ဆင်နွှဲနေတာချင်းပြည်တောင်ပိုင်းမှာစစ်ကောင်စီကိုတိုက်ထုတ်လိုက်နိုင်ပြီလို့ချင်းပြည်တော်တပ်ဖွဲ့ကပြောတာစတဲ့တိုင်းရင်းဒေသကသတင်းတွေကို ိုင်းရင်းသတင်းတောက်တွေကဒီဘက်မှာစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။ဒီကမှာခင်ဗျာ။နောက်ဆုံးရသတင်းတွေကိုစင်ခံတင်ပြပါဦးမယ်။ယီမင်ကဟူတီတပုံတွေတင်ထားတဲ့ဆာနာမျိုးတော်နဲ့ယီမင်စိတ်ကန်းတွေကိုပြစ်မှတ်ထားပြီးတော့ဂျာတာရီနေမှာအစ္စရေးကတိုက်ခိုက်ခဲ့ရမှာဆာနာလေစိတ်မှာလင်ပေါ်တက်ဖို့လုပ်နေတဲ့တပည့်ရှူအကြီးကဲရှိရာနေရာနားမှာထိမှန်ခဲ့ပါတယ်။တပည့်ရှူအကြီးကဲတက်ထရုစ်နဲ့တက်ထရုစ်ကသူနဲ့မီတာအနည်းငယ်ကွာမှာကြောက်ပောက်ကွဲမှုဖြစ်ခဲ့ပြီးတော့လေရင်အမှုတန်းတဦးတန်းရခဲ့တယ်လို့လေချောင်းထိန်ချုပ်ရေးမျှော်စင်းလင်ပေါ်တက်မဲ့ခီးတဲ့ထွက်ခွာရာနေရာနဲ့ဝေးပြေးလန်းပျက်စီးသွားခဲ့တယ်လို့လူမှုမီဒီယာ X မှာရေးပါတယ်။ဒါပေမဲ့တခြားကုလဝန်ထမ်းတွေကတော့ထိခိုက်မှုမရှိဘူးလို့ပြောပါတယ်။ဘယ်သူကပြစ်ခတ်တယ်ဆိုတာကိုလည်းဖော်ပြမထားပါဘူး။ဟူတီတွေကအနေရချက်ဘေးအုပ်အော်တွေစတင်တက်ဆင်ခဲ့ပြီးရဲ့နောက်မှာအစ္စရေးကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့ဟာဟူတီတွေအသုံးပြုနေတဲ့စာနာနိုင်ငံတကာလေဆိပ်ကသူတို့ရဲ့အခြေခံအဆောက်အုံတွေပြင်အီရန်စီကလက်နက်တွေခိုးသွင်းဖို့နဲ့အီရန်အကြီးတန်းအရာရှိတွေယီမင်ကိုဝင်လာလို့ရှိတဲ့ဟိုဒေတာအက်ဆာလီဗ်နဲ့ရက်စ်ကန်တစ်မျိုးတွေကစိတ်ကန်းတွေနဲ့တအားပီးစိုက်ုံတွေကိုတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။တပည့်ရှူအကြီးကဲရှိရာနေရာနာမှာပောက်ကွဲခဲ့တာနဲ့ပတ်သက်ပြီးတော့အစ္စရေးစစ်တပ်ကတစုံတရာသတင်းမထုတ်ပြန်သေးပေမဲ့သူတို့ဟာအစ္စရေးကနေတိတ်ဝေးတဲ့နေရာကပြစ်မှတ်ကိုတိတိကျကျပြစ်ခတ်နိုင်တယ်လို့ထပ်တလဲလဲပြစ်ခတ်နိုင်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။အစ္စရေးစစ်တပ်ဟာအီရန်ရဲ့အင်အားကြီးတဲ့မဟာမိတ်တွေနဲ့တိုက်ခိုက်နေတာဖြစ်ပြီးတော့ဟမတ်စ်နဲ့ဟစ်ဘူလာတွေအဆက်ဘတ်တော်သားတွေအတိုက်ခတ်ခံရတာကိုဟူတီတွေသင်ကန်းစာယူတင်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောကြားခဲ့ပြီးတဲ့နောက်တနေ့မှာအခုလိုတိုက်ခတ်ခဲ့တာဖြစ်ပါတယ်။အီရန်ထောက်ပံ့မှုပေးနေတဲ့ဟူတီတွေရဲ့သတင်းဌာနကလည်းဒီတိုက်ခတ်မှုကိုအတည်ပြုပါတယ်။အမေရိကန်စစ်တပ်ကလည်းအခုရက်ပိုင်းအတွင်းမှာပဲဟီမင်ကဟူတီတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာပါ။ဆက်ပြီးတော့စီးရီးယားဘက်ကသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ဖြုတ်ချခံခဲ့ရတဲ့အာဆတ်အစိုးရကိုထောက်ခံတဲ့စစ်သွေးကြွတွေကိုစီးရီးယားအာဏာပိုင်အသစ်တွေကကြာသပတေးနေ့မှာစတင်ရှင်းလင်းနေပါပြီ။စီးရီးယားနောက်ပိုင်းကတာတော့စ်ပြည်နယ်မှာဦးစားပေးရှင်းလင်းနေတာဖြစ်ပြီးတော့စစ်သွေးကြွအဖွဲ့ဝင်တချို့အသက်ခံခဲ့ရတယ်လို့သတင်းတွေမှာဖော်ပြပါရတယ်။စီးရီးယားကိုအခုထိန်းချုပ်ထားတဲ့တပုံအဖွဲ့ကအဖွဲ့ဝင်14ဦးကိုအာဆတ်လိုလားသူတွေကတပ်ဖြတ်ခဲ့တဲ့နောက်တနေ့မှာပဲအခုလိုရှင်းလင်းရေးစတင်ခဲ့တာဖြစ်ပါတယ်။စီးရီးယားပြည်ရဲ့ဝင်ကြီးအစ်စ်ကတော့ဒါဟာခြုံကိုအတိုက်ခတ်ခံခဲ့ရတာဖြစ်ပြီးတော့လူ10ဦးလဲဒဏ်ရာရခဲ့ကြောင်းနဲ့စီးရီးယားလုံခြုံရေးကိုထိပါသူဘယ်သူကိုမဆိုနှင်းနှင်းမှာဖြစ်ကြောင်းတယ်လီဂရမ်လူမှုကွန်ရက်မှာရေးပါတယ်။စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကတော့စီးရီးယားကနာမည်ဆိုးနဲ့ကြော်ကြားတဲ့စင်နာရာအချင်းထောင်မှာကွန်မြတ်မိန်တွေထုတ်ပြန်ခဲ့တဲ့အာဆတ်အစိုးရအဖွဲ့ကအရာရှိဟောင်းတွေကိုဖမ်းမှုစူးစမ်းချိန်မှာအတိုက်ခတ်ခံခဲ့ရတာဖြစ်ကြောင်းပြောပါတယ်။ချိန်ထဲမှာပဲကရိုသမကဒုက္ခသည်များဆိုင်ရာအကြီးအကဲဖလစ်ပိုဂရန်ဒီကစီးရီးယားကနေထွက်ပြေးသွားတဲ့ဒုက္ခသည် 9,000 ကျော်ဟာလွန်ခဲ့တဲ့သတင်း3ပတ်အတွင်းမှာပဲနိုင်ငံကိုပြောင်းဝင်လာနေကြကြောင်းနဲ့ပြန်လာသူတဖြည်းဖြည်းများလာနေပြီလို့ကြာသပတေးနေ့ကပြောပါတယ်။ဒါပေမဲ့စီးရီးယားနိုင်ငံအတွင်းကအခြေအနေဟာဆိုးရွားနေစေဖြစ်တဲ့အတွက်လူသားချင်းစာနာမှုအကူအညီတွေပြန်လည်ထူထောင်မှုတွေအများပြားလိုအပ်နေကြောင်းပြောပါတယ်။စီးရီးယားပြည်တွင်းစစ်13နှစ်ကျော်ဖြစ်ပွားခဲ့တာကြောင့်လူပေါင်း 9,000 ကျော်နိုင်ငံကနေထွက်ပြေးခဲ့ရတယ်လို့9,000ကျော်ကလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတာပါခင်ဗျ။ခုဆက်ပြီးတော့ဘတ်စင်တင်ဆက်နေကြတိုင်းရင်သတင်းလွှာကိုဆက်ပြီးတင်ဆက်ပေးပါမယ
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ဂရီနီပြည်မှာစစ်ကောင်စီတပ်ရဲ့လေကြောင်းရန်ကြောင့်ဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်စမတ်နေ့ကိုတောတောင်တွေထဲကကြောက်ကူတွေမှာကျင်းပခဲ့ကြပါတယ်ကချင်ပြည်ဗမော်မျိုးအပြင်ဘက်ကစစ်ကောင်စီရဲ့ကာကင်းစခန်းတချို့နဲ့ဗမော်နီးပညာတက္ကသိုလ်နာကကာကင်းစခန်းတွေကို KIA ကဒီရက်ပိုင်းမှာသိမ်းယူထားပါတယ်သတင်းလောတွေထဲမှာတော့မင်းတပ်မျိုးနယ်အပြင်ချင်းပြည်တောင်ပိုင်းဒေသတခုလုံးဟာစစ်ကောင်စီကင်းစင်သွားပြီလို့ချင်းညီနောင်အဖွဲ့ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမ ကနန်းဟောင်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်မှာစစ်ကောင်စီတပ်ရဲ့လေကြောင်းရန်ကြောင်းဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်မတ်နေ့ကိုတောတောင်ထဲကကြောက်ကူတွေမှာကျင်းပခဲ့ကြပါတယ်။စစ်ကောင်စီတပ်ကလေကြောင်းကနေအချိန်မရွေးပစ်ခတ်လို့ရှိသလိုလက်နက်ကြီးတွေ drone တွေနဲ့ပါပုံကျဲတိုက်ခိုက်မှုတွေလုပ်နေတာကြောင့်ခရီးရန်ဘာသာဝင်တွေအများဆုံးနေထိုင်တဲ့ကရင်နီပြည်မှာခရစ်မတ်ဖို့ပြုစုတောင်းခြင်းအစီအစဉ်ကိုကြောက်ကူတွေထဲမှာလုပ်ခဲ့ရတာလို့ကရင်နီစစ်ရှာအမျိုးသမီးတယောက်ကပြောပါတယ်။ကရင်နီပြည်ပရူဆိုမြို့နယ်ထဲကမိုဆိုရွာမှာဆိုရင်လေ2021ခုနှစ်ခရစ်မတ်အကြိုနေ့ဒီဇင်ဘာလ24ရက်နေ့ကကလေးရီအပါဝင်ပြည်သူ40ကျော်ကိုစစ်ကောင်စီတပ်ကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့ပါတယ်။ကရင်နီပြည်အပါဝင်ခရီးရန်ဘာသာဝင်တွေအများစုနေထိုင်တဲ့ကချင်ချင်းကရင်နဲ့ရှမ်းမြောက်စတဲ့ဒေသတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေတာကြောင့်ခရစ်မတ်ပွဲကိုသိတစိတ်ကျင်းပခဲ့ကြရပါတယ်။
ရခိုင်ပြည်တန်တွဲမြို့ကိုစစ်ကောင်စီကလေကြောင်းဘုံကျဲတိုက်ခိုက်ခဲ့လို့ဒေသခံတယောက်သေဆုံးပြီး6ယောက်ဒဏ်ရာရရှိခဲ့ပါတယ်။တန်တွဲမြို့ကညောင်ပင်စည်းရက်ွက်နဲ့သမုတ်ချောင်းရွာကိုဒီဇင်ဘာလ23ရက်နေ့ညပိုင်းမှာလေးချိန်တိုင်တိုင်လာရောက်ဘုံကျဲသွားတာကြောင့်ဖုလူထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်။တန်တွဲမြို့ကိုစစ်တပ်ကလေကြောင်းကနေဘုံကျဲမှုစစ်တိုက်လုပ်နေပြီးဒီဇင်ဘာလ18ရက်နေ့ကနေ23ရက်နေ့အထိအရက်သား11ယောက်ထိခိုက်သေဆုံးခဲ့ပါတယ်။ရခိုင်ဒေသမှာစစ်တိုက်ဆစ်ရှုံးနေတဲ့စစ်တပ်ကအရက်သားရီနေထိုင်တဲ့မြို့ရွာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုပူတူပြီးလုပ်နေပါတယ်
။ကချင်ပြည်ပမော်မြို့အပြင်ဘက်ကစစ်ကောင်စီတပ်ရဲ့ကာကင်းစခန်းတချို့နဲ့ပမော်နီးပညာတက္ကသိုလ်နားကကာကင်းစခန်းတွေကိုကချင်လွတ်လပ်ရေးတပ်မတော် KIA ကဒီရက်ပိုင်းမှာသိမ်းယူထားပြီးဖြစ်ပါတယ်။ဒီလိုကာကင်းစခန်းတွေသိမ်းယူနိုင်ခဲ့တဲ့အပြင်စစ်ကောင်စီတပ်နဲ့ KIA တို့အကြားဒီနေ့ဒီချိန်ထိတိုက်ပွဲတွေဖြစ်နေပြီးဒီဇင်ဘာလ24ရက်နေ့အထိစစ်တပ်ကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဗမော်မြို့ပတ်ပတ်လည်မှာတိုက်ပွဲတွေဖြစ်နေတယ်လို့မြို့ထဲမှာလည်းစစ်ကောင်စီတပ်ကလေယာဉ်နဲ့ drone တွေအသုံးပြုပြီးအဆက်မပြတ်ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့ဆိုကြပါတယ်
။ချင်းငင်အောင်နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကချင်းပြည်တောင်ပိုင်းမင်းတပ်နဲ့ complex မြို့ကိုသိမ်းပိုက်လိုက်ပြီးနောက်မှာချင်းပြည်တောင်ပိုင်းတစ်ခုလုံးစစ်ကောင်စီကင်းစင်သွားပြီးဖြစ်ပါတယ်။ချင်းငင်အောင်နဲ့မဟာမိတ်တပ်ဖွဲ့တွေကမင်းတပ်မြို့ကိုဒီဇင်ဘာလ21ရက်နေ့ကအပိသက်သိမ်းပိုက်ခဲ့ပြီး complex မြို့ကိုလည်းဒီဇင်ဘာလ22ရက်နေ့မှာသိမ်းပိုက်ခဲ့ကြပါတယ်။ချင်းပြည်တောင်ပိုင်းဒေသမှာမင်းတပ် complex မတူပီနဲ့ဘလဝစရဲမြို့နယ်လေးခုရှိပြီးမတူပီမြို့နယ်ကိုဇူလိုင်29ရက်နေ့ကချင်းငင်အောင်နဲ့အရခတပ်တော် A ပူးပေါင်းတပ်ကသိမ်းပိုက်ခဲ့ပါတယ်ဘလဝမြို့နယ်ကိုတော့အရခတပ်တော် AA ကယခုနှစ်ဇန်နဝါရီလ14ရက်နေ့မှာသိမ်းပိုက်ခဲ့တာဖြစ်ပါတယ်တရင်းလွှာထဲမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်
မွန်ပြည်နယ်ရေခရိုင်မှာစစ်မှုထမ်းတပ်သားတွေအတွက်လူငါဖို့ခက်ခဲတာကြောင့်ဒေသန္တရအမိန်နဲ့ညမထွက်ရအမိန်မလိုက်နာသူတွေကိုစစ်ကောင်စီကဖမ်းဆီးပြီးစစ်မှုထမ်းခိုင်းတော့မယ်လို့ရက်ကြီးအုပ်ချုပ်ရေးမှူးတွေကပြောပါတယ်စစ်မှုထမ်းဖို့ခေါ်ရမှာရွှေပြောင်းလုတ်သားတယောက်ကိုပွဲစားခအပါဝင်68သိန်းငန်းနဲ့7သိန်း30အထိပေးနေရပြီးရက်ကြီးအုပ်ချုပ်ရေးမှူးတွေနဲ့စေအိမ်ခေါင်းတွေကစီးယုံနေပေမဲ့လည်းအခုတော့ရှာဖွေရတာအရန်ခက်ခဲလာတယ်လို့ဆိုပါတယ်ဒါကြောင့်အမျိုးသားနှစ်ယောက်ဆိုင်ကယ်မစီးရညနေ6နာရီကနေမနေ့6နာရီအတွင်းညမထွက်ရအမိတ်အပါဝင်စစ်ကောင်စီကမာရှယ်လော့ထုတ်ပြန်ထားတဲ့ရေးမျိုးမှာဒီရက်ပိုင်းနေကစပြီးညနေ9နာရီခွဲကျော်ရင်ဈေးဆိုင်တွေနဲ့စားတောက်ဆိုင်တွေကိုပိတ်ထားရတယ်လို့သတင်းခန်တွေကပြောပါရယ်တထုံခရိုင်မှာလည်းဒီဇင်ဘာလတတိယအပတ်ကစပြီးဒေသန္တရအမိတ်ဖောက်ပြက်ကျူးလွန်ရင်စစ်ကောင်စီဘက်ကဖမ်းဆီးတာတွေလှုံ့ဆော်လာနေတယ်လို့ဆိုပါရယ်
ရှမ်းပြည်တောင်ပိုင်းပင်တရမြို့နယ်မိုင်းလီရွာကဘုံကြီးကျောင်းမှာစစ်ကောင်စီတပ်အင်အား100လောက်တပ်ဆွဲထားပြီးဒေသခံတွေရဲ့ကားရီဆိုင်ကယ်ရီကိုယူသုံးတာတွေလုပ်နေပါတယ်ဒီတပ်ဖွဲ့ဟာဒီဇင်ဘာလပထမပတ်ကလေးကမိုင်းလီဘုံကြီးကျောင်းမှာလာရောက်တပ်ဆွဲထားတာဖြစ်ပြီးဘုံကြီးကျောင်းကစံစီစာရိတ်ခါတွေနဲ့ရွာသားတွေရဲ့ကျက်ဝက်တွေကိုဖမ်းယူတပ်ဆားနေတယ်လို့ရွာသားတွေကပြောပါတယ်မိုင်းလီရွာဟာရက်ဆောက်မြို့နယ်မိုင်း20လောက်အကွာမှာရှိပါတယ်မိုင်းလီကနေရက်ဆောက်ကိုတွာလာဖို့နဲ့အဖြစ်အတင်းလုပ်ဖို့အတွက်ရွာသားတွေရဲ့ကားရီဆက်ကိုချောဆွဲတည်ယူသုံးနေတယ်လို့ဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်တောင်ပိုင်းမင်းတပ်မျိုးကစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်ခြေလင်တပ်ရင်းနှစ်ခွန်လေးကိုအပီးတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မင်းတပ်မျိုးနဲ့အပြင်ချင်းပြည်တောင်ပိုင်းဒေသတစ်ခုလုံးဟာစစ်ကောင်စီကင်းစင်သွားပြီလို့ချင်းညီနောင်အဖွဲ့ကပြောပါတယ်ဒီအကြောင်းကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
ချင်းငင်အောင်စစ်စင်ရေးအဖြစ်မင်းတပ်မြုပ်သိမ်းစစ်စင်ရေးကိုနိုဝင်ဘာလ9ရက်နေ့ကစတင်ခဲ့ကြပြီးဒီဇင်ဘာလ22ရက်နေ့မှာမင်းတပ်မြုပ်ကစစ်ကောင်စီရဲ့နောက်ဆုံးလက်ချံခလာရ204တပ်ရင်းကိုအပီးတိုက်ခိုက်သိမ်းခဲ့ကြတာလို့ဒီဇင်ဘာလ22ရက်နေ့မှာချင်းငင်အောင်အဖွဲ့ကထုတ်ပြန်ကြေညာပါတယ်မင်းတပ်မြုပ်ကိုပေးဆက်မှုများစွာနဲ့ပြန်သိမ်းခဲ့ရတာလို့ချင်းငင်အောင်အဖွဲ့ပြောရေးဆိုခွင့်ရှိသူဦးရောမန်ကပြောပါတယ
်လာပေါင်းများစွာအချိန်ယူတယ်ချင်းကတ်တယ်စိတ်ရှိရှိနဲ့ပေါ့နော်ကျွန်တော်တို့လုပ်ခဲ့တယ်ပေးဆက်မှုရင်းနှီးမှုတွေအများကြီးရှိတယ်နောက်ဆုံးကြတော့လေဒီလက်ပဝင်ရေးပေါ်ဒီမဟာမိတ်ရေးပေါ်ဒီအကုန်လုံးရဲ့အသက်ခန္ဓာကိုအင်ကာအစိတ်ပိုင်းညီများကြီးစတိခံမိမှာပဲကျွန်တော်တို့ဒီတို့ရဲ့အမိတ်နာအခမှုတည်ခိုက်ကြီးတတိတတိပြပြဆုံဆုံနဲ့ဘယ်လိုမျိုးလေချောင်းပုံကျဲမှုကြားတဲ့ကပဲမရမကဆွတ်တိုးပြီးမှလုံးဝနောက်မဆုံးတန်းရှေ့တွန်းနိုင်ခဲ့တဲ့တို့ပေါ့နော်ကျွန်တော်တို့နောက်ဆုံးမှာတော့ကျွန်တော်တို့ရဲ့တော်လန်ရေးစိတ်ပြင်းပြမှုကိုမျိုးကိုပြန်ကိုမျိုးကိုပြန်ဟိုအုတ်ချုပ်လို့မှုပြန်ကိုမျိုးကိုပြန်ပန်းလေရယူလို့မှုစိတ်သက်တည်နေပေါ့နော်နောက်ဆုံးတော့ကျွန်တော်တို့မင်းတက်ကိုမရမကပြန်သိနိုင်ခဲ့တယ
်မင်းတက်မျိုးသိစစ်စင်ရေးမှာအရခတတအေအေရဲ့စစ်လက်နဲ့ခဲရန်စစ်ကိုတွေအပြင်စစ်ရေးဆိုင်ရာအကြံဉာဏ်နဲ့လိုအပ်တဲ့အကူအငြိတွေပံ့ပိုးခဲ့မှုတွေနဲ့မဟာမိတ်တပ်ဖွဲ့တွေဖြစ်ကြတဲ့ Your Defense Force YDF Your Army YA နဲ့မိဒုကကွေတပ်မတော်မုံရွာခိုင်ရင်တပ်ရင်း၃တို့ကဟန်ချက်ငင်ကြီးဆင်နွှဲခဲ့ကြတာလို့ဆိုပါတယ်မင်းတပ်မြို့ကိုသိမ်းပြီးနောက်မင်းတပ်နဲ့ကပ်လက်ရှိနေတဲ့ကမ်ပလက်မြို့ကိုထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲစစ်ကောင်စီတပ်ဖွဲ့တွေဟာအကုန်ထွက်ပြေးသွားတာကြောင့်တနက်တစ်ချက်မှမဖောက်လိုက်ရပဲကမ်ပလက်မြို့ကိုလည်းဒီဇင်ဘာလ22ရက်နေ့ကသိမ်းပိုက်နိုင်ခဲ့ကြပါတယ်ချင်းပြည်တောင်ပိုင်းဒေသတွေဖြစ်တဲ့မင်းတပ်ကပ်ပလက်မတူပီနဲ့ပလဲဝမြို့နယ်တွေမှာစစ်ကောင်စီကင်းစင်သွားပြီလို့စီရဲမင်းတပ်စစ်ဦးစီးချုပ်ကူထန်းချွန်ဖီကပြောပါတယ်
ဒီချင်းပြည်နယ်တောင်ပိုင်းမှာတော့လောလောဆယ်ဆကဆမရှိတော့ပါဘူးဒီပလဲဝါမှာဆိုရင်လည်းရွယ်လီကဆကဆလက်ထဲကနေတိုက်ခိုက်သိမ်းပိုက်ထားတာဖြစ်ပါတယ်ကွန်ပလက်မှာဆိုရင်လည်းကျွန်တော်တို့ဒီမင်တဆစ်စင်ကြီးပြီးတာနဲ့ချက်ချင်းစားဖို့ကျွန်တော်တို့အစီအမံဒီအကုန်လုံးဆောင်ရွက်တယ်မင်တဆစ်စင်ကြီးပြီးတာနဲ့တို့ကလည်းစုပ်သွားတယ်ပေါ့လေဟိုဒီထက်ကြီးမားတဲ့မတူပီဆစ်စင်ကြီးတွေကျွန်တော်တို့အောင်မြင်ခဲ့တယ်ကွန်ပလက်မှာဟိုချထားတဲ့တပ်အင်အားထက်အဆော့မတန်ကြီးမားလွမ်းတဲ့ဒီမင်တမြို့လိုဟာမျိုးဟိုဆကဆကိုလည်းကျွန်တော်တို့ကင်းစင်အောင်လုပ်ပြီးဆိုမှတော့ဒီမပြေးပဲရှိမလားပေါ့လေလောလောဆယ်ပါတော့စကားစားထိမ့်ချုပ်ထားတဲ့မြို့တစ်မြို့မှမရှိတော့ပါဘူ
းမင်းနမြို့သိစစ်စင်ရည်တဲ့စစ်တပ်က2021ခုနှစ်အာဏာသိမ်းပြီးနောက်မတရားဖမ်းဆီးအကျဉ်းချထားတဲ့နိုင်ငံရေးအကျဉ်းသား73ယောက်ကိုလည်းကယ်ထုတ်နိုင်ခဲ့ကြပါတယ်မင်းတမြို့နယ်တပြိုင်နက်တည်းစစ်စင်ရည်ဖော်ဆောင်ခဲ့တဲ့ချင်းပြည်မြောက်ပိုင်းဖလန်းမြို့မှာလည်းခလာရ268တပ်ကုန်းတစ်ခုပဲကျန်တော့ပြီးအပိသက်သိမ်းပိုက်နိုင်ဖို့ဆက်လက်ထူးစစ်ဆင်နေကြပါတယ်ခင်ဗျာ
မွန်တော်လိုင်းရေးတပ်ဖွဲ့၄ဖွဲ့ကတခုတည်းသောမွန်တက်တော်ပေါ်ထွန်းလာရေးအတွက်အကောင့်ထဲပေါ်သွားဖို့သဘောတူညီမှုရရှိခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်အသေးစိတ်ကိုတော့ရမရစူးစီးထားပါတယ
်ဆက်အာနာတိုင်းပြည်နောက်ပိုင်းမှာအသစ်ပေါ်လာတဲ့မွန်ပြည်လွတ်မြောက်ရေးတပ်မတော် MLA မွန်မျိုးသားလွတ်မြောက်ရေးတပ်မတော်ဆက်အာနာရှင်တိုက်ဖြတ်ရေး MNRA AD မွန်ပြည်ကာကွယ်ရေးတပ် MSDM နဲ့မွန်ပြည်တော်လှန်ရေးတပ် MSRF စတဲ့မွန်တော်လှန်ရေးတပ်ဖွဲ့၄ဖွဲ့တွေကတခုတည်းသောမွန်တပ်တော်ပေါ်ထွန်းလာရေးကောင်ထယ်ဖော်ထားဖို့ဒီဇင်ဘာလ18ရက်နေ့မှာသဘောတူညီမှုရရှိခဲ့တာပါစစ်ရေးရပူပေါင်းလိုက်တာဖြစ်တယ်လို့နိုင်ငံရေးရဆက်ပြီးပူပေါင်းနိုင်ဖို့ကိုသူတို့ဆက်ပြီးစူးစမ်းရအောင်မယ်လို့လဲချင်းမိုင်ခြေဆိုင်တိုင်းရနာလူမျိုးများရေးရစင်တာအင်းနဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမောင်ကပြောပါတယ
်ဒါကစစ်ရေးပူပေါင်းတဲ့တပေါ်လောက်ပဲရှိတာပေါ့နော်ဒါနိုင်ငံရေးအနေနဲ့ပူပေါင်းဖို့ကကျွန်တော်ထင်လို့လို့ဆယ်ကတော့မဖြစ်သေးဘူးစီရီယာအရင်ပူပေါင်းပြီးတော့မှဒီနိုင်ငံရေးကိုပူပေါင်းဖို့သူတို့ကြိုးစားလိုက်မယ်ကျွန်တော်ထင်လေဒါပေမဲ့ဘယ်လောက်အလားလာရှိနိုင်မလဲဆိုတော့ကျွန်တော်တို့မသိသေးဘူးပေါ့နော
်နိုင်ငံရေးရပူပေါင်းနိုင်ဖို့ကိုဆွေးနွေးဖြေရှာနေကြတယ်လို့လည်းမွန်ပြည်ကာကွယ်ရေးတပ် MSDF နိုင်ငံရေးစစ်ရေးဦးဆောင်ကော်မတီဥက္ကဋ္ဌဒေါက်တာတီတင်းမွန်ချန်းကပြောပါတယ
်ဟိုစီရီယာပူပေါင်းဆောင်ရွက်မှုလုပ်ငန်းတွေဟိုချက်မှတ်နေစဉ်ဝနိုင်ငံရေးရတီတက်တွေကိုဥဆောင်နေတဲ့နိုင်ငံရေးဥဆောင်အဖွဲ့တွေဖြစ်ကြတဲ့မွန်ပြည်သက်ပါတီ AD တို့မွန်ပြည်ဖက်ဒရယ်ကောင်ဆယ် MLFC ဟိုအဆက်ရှိတဲ့ဟိုနိုင်ငံရေးဥဆောင်အဖွဲ့တွေအကြမ်းမှာလဲနိုင်ငံရေးပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေဟိုဆွေးနွေးအဖြေချာနေကြပါတယ
်မွန်တက်တော်ကတော့နာဂမွန်ပြည်ရဲ့မွန်ဆိုးရတစ်ခုခုလဲအောင်မှာကာကွယ်ရေးနဲ့စစ်ရေးတာဝန်တွေကိုထမ်းဆောင်သွားဖို့ရည်ရွယ်ထားတယ်လို့လည်းသူကဆက်ပြောပါတယ်မွန်တက်တော်တခုဒီပေါ်တွင်းလာရေးကမွန်ပြည်သူတွေရဲ့တောင်းဆိုမှုကြောင့်ဖြစ်တယ်လို့ဆိုပါတယ် မွန်တက်တော်တခုတည်းဖြစ်ဖွဲ့စည်းသွားမယ်မွန်လက်နဲ့ကင်တော်လာရေးဖွဲ့လီဖွဲ့ကမွန်ပြည်တွင်းမှာစစ်ကောင်စီတပ်နဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ
်အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ကရင်နေပြည်မှာစစ်ကောင်စီတပ်ရဲ့လေကြောင်းရန်ကြောင်းဒီဇင်ဘာလ25ရက်နေ့မှာကျရောက်တဲ့ခရစ်စမတ်နေ့ကိုတောတောင်ထဲကကြောက်ကူရင်းမှာကျင်းပခဲ့ကြပါတယ်။ကချင်ပြည်ဗမော်မြို့အပြင်ဘက်ကစစ်ကောင်စီရဲ့ကာကင်းစခန်းတချို့နဲ့ဗမော်နီးပညာသက်ကရုံနားကကာကင်းစခန်းတွေကို KIA ကဒီရက်ပိုင်းမှာသိမ်းယူထားပါတယ
်။ VV တောက်ကြမနက်ခင်းစီစဉ်တွေကိုနားဆင်ရတာပါ။စပိုင်းဆိုင်ရာချွေရင်ကဲလို့အစည်းအဝေးတွေအဆင်မပြေဖြစ်ခဲ့တာကိုတောင်းပါပါတယ်။ဖီကူခုလိုနာတော့တာဆင်ခဲ့ကြရတော့လဲကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာကျွန်တော်စီသူပါတော်တာရှင်များတကွာမြန်မာပြည်သူပြည်သားအားလုံးတော့ကောင်းကောင်းကင်ဝေးကြပြီးတော့ကျန်းမာရှင်လန်းနိုင်ကြပါစေခင်ဗျာ
ဆင်ကြရအောင်ပါရှင်ကျွန်မအမီပါ